Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်ဇူလိုင်လ22ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေရုပ်သံနဲ့အတူဓာတ်ရိုက်ပူရဲထုတ်လွှင့်ပေးနေပါပြီကျွန်တော်ကခင်ဗျာဆိုမင်းပါဒီကနေ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါသောရရှင်များရှင်ကျွန်မတင်ကြီးထိုက်ပါကိုစုံမိုးကျော်နဲ့အတူသတင်းတွေတင်ပြပါမယ်American သမ္မတ Joe Biden COVID-19 ကူးစက်ခံထားရပါတယ်။ Ukraine မှာတော့ Russia တပ်တွေရဲ့တာဝေးပစ်လက်နက်ကြီးတန်းတင်လာကြောင်းအရက်သားတချို့သေချာဒဏ်ရာရပါတယ်။ Trilinka မှာဆန္ဒပြတပိတ်စခန်းတွေကိုအစိုးရကရှင်းလင်းနေပါပြီ။ဆင်လိပ်ပြတွေမျိုးတုံးပျောက်ကွယ်လို့ဖြစ်နေပြီလို့သဘာဝထိန်းသိမ်းရေးဖွဲ့တစ်ခုကကြာတာပရင်းနေမှာထုတ်ပြန်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်ကန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီနောက်သတင်းပေးပို့ခြင်းနဲ့သတင်းဆောင်ပါတွေကိုဆက်လက်ထုတ်လွှင့်ပေးပါမယ်။အဲ့ဒီထဲကကြားရမှာတစ်ခုက
ကျေးလူသားတွေကတော့တာဝန်သားရအဲ့ဒီပျောက်ဆုံးမြန်မာလူသားတယောက်ကိုရှာဖွေနေကြသေးတယ်ဖြစ်ပြီးတော့အခုချိန်ထိသူတို့ပေသလားရှင်သလား
ခိုင်းနိုင်ငံမှာမြန်မာရွှေပြောင်းအလို့သမား2ဦးရေထဲပါသွားတဲ့အကြောင်းသတင်းပေးပို့ချက်မှာအပြည့်စုံကြားရမှာပါအဲ့ဒီနောက်သခိုင်းတိုင်းမှာ PDF တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေတိုက်ပွဲပြင်းထန်နေတဲ့အကြောင်းသတင်းပေးပို့ချက်နဲ့နိုင်ငံတကာသတင်းဆောင်ပါအနေနဲ့အမေရိကန်ဒေါ်လာငွေတန်ဖိုးတက်နေတဲ့အတွက်ကမ္ဘာတလွတ်ရိုက်ခတ်မှုတွေဖြစ်နေတဲ့အကြောင်းကိုလည်းကြားကြရမှာပါအဲ့ဒီနောက်အပတ်စဉ်ကဏ္ဍတွေအနေနဲ့မြမအရေးသုံးသပ်ချက်ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်ပေးပါမယ်။ကဲအခုတော့ဒီတောက်ကြမနဲ့နောက်ဆုံးရထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကီနဲ့ကိုဇော်မိုးကျော်တို့ကပြောပြပေးပါခင်ဗျာ
။ American သမ္မတ Joe Biden ဟာ COVID-19 ကူးစက်ခံထရချောင်းဒါပေမဲ့လည်းရောဂါသိပ်ပြီးမပြင်းထန်ကြောင်း American သမ္မတ Imbu ရောကကြာသာပတင်းနေ့မှာကြေညာပါတယ်။ကိုဗစ်ကာကွယ်ဆေးအပြည့်အဝထိုးထားပြီးနောက်ထပ်အဖြစ်ကာကွယ်ဆေးနှစ်ချိန်ထိုးထားပြီးသားဖြစ်တဲ့အသက်89နှစ်အရွယ်သမ္မတဘိုက်တန်ဟာကုသဆေး Paxlovid ဆေးကိုစတင်တောက်သုံးနေပြီးသမ္မတရုံးခန်းကိုမသုံးဘဲအင်ဘူရောနေအင်္ဂါနေအလုပ်လုပ်နေကြောင်းအင်ဘူရောပြန်ကြားရေးတာဝန်ခံ Karen Yun Pierre ကကြေညာချက်မှာပြောဆိုထားပါတယ်သူနေထိုင်ကောင်းကြောင်းသမ္မတဘိုက်တန်က Twitter လူမှုကွန်ရက်မှာရေးသားထားပြီးသူ့အတွက်စိုးရိမ်ချသူတွေကိုကျေးဇူးတင်ကြောင်းသူအလုပ်ဆက်လုပ်နေကြောင်းလည်းရေးသားထားပြီးပင်ဆယ်ဗေးနီးယားလွှတ်တော်အမှတ်နှစ်ဦးနဲ့ Sacramento မြို့တော်ဝန်ထုပ်ကိုတော့ကြာတာပရင်းနေအစီအစဉ်ဖျက်ခဲ့ရတဲ့အတွက်စိတ်မကောင်းကြောင်းပြောဆိုထားပါတယ်သမ္မတဘိုက်တန်ကသူ့ယောဂါဒဏ်သိပ်မပြင်းထန်ဘူးဆိုတာကို American တွေကိုပြတ်တာတဲ့အနေနဲ့ Imperial လေသာဆောင်မှာရက်နေတဲ့ဗီဒီယိုကိုလည်း Imperial ကနောက်ပိုင်းမှာထုတ်ပြန်ခဲ့ပါတယ်ယောဂါကူးဆက်ထိ ंछ ုပ်ရေးဌာန CDC ထုတ်တဲ့ညွှန်ကြားချက်တွေနဲ့အညီသမ္မတဘိုက်ဒင်အနေနဲ့အင်ဂျီရောမှာတီးခြားခွဲနေထိုင်ရမှာဖြစ်ပြီးအဲ့ဒီကာလအတွင်းသူတာဝန်တွေကိုဆက်လက်ထမ်းဆောင်မှာဖြစ်ကြောင်းလည်းအင်ဂျီရောပြန်ကြားရေးတာဝန်ခံကပြောဆိုထားပါတယ်သမ္မတဂရောဂျေးဘိုက်ဒင်ကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမတွေ့ရကြောင်းလည်းအင်ဂျီရောကပြောဆိုထားပါတယ်ရှင
်ရုရှားတပ်တွေကဒုံဘေးစ်ဒေသကိုကျော်လွန်ပြီးယူကရိန်းဒုတိယအကြီးဆုံးမြို့အပါအဝင်မြို့ကြီးတော်တော်များများကိုတာဝေးပြင်လက်တက်တွေနဲ့ပစ်ခတ်ခဲ့တဲ့အတွက်ရာသားတချို့သေချာတန်ရာရခဲ့ကြောင်းယူကရိန်းတာဝန်ရှိသူတွေကကြာသာပတင်းနေမှာထုတ်ပေါ်ပြောဆိုပါရယ်အခုလိုတိုက်ခိုက်မှုဟာရုရှားအနေနဲ့ဒုံညက်နဲ့လူဟန်စေတာတွေတင်မကယူကရိန်းရဲ့အခြားဒေသတွေကိုပါတိုးချဲ့တိုက်ခိုက်သွားမယ်လို့ရုရှားနိုင်ငံသားဝင်ကြီးစာဂေးလက်ဘရော့ကပြောဆိုခဲ့ပြီးနောက်တနေ့မှာပဲအခုလိုတိုက်ခိုက်တာဖြစ်ပါရယ်ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ခါခီမြို့ကိုပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ဈေးတစ်ခုအပါအဝင်တချို့ကိုထိမှန်ခဲ့ပြီး3ဦးသေဆုံးက23ဦးဒဏ်ရာရရှိခဲ့တယ်လို့ပြည်내အုပ်ချုပ်ရေးမှူးအိုလက်စနီဂူဘိုကပြောဆိုပါရယ်သေဆုံးတဲ့အထက်မှာကလေးတဦးလည်းပါဝင်ပါရယ်ဒုံညက်ဒေသမှာလည်းရုရှားတပ်တွေကမစ်ဆိုင်းဒုံးတွေနဲ့ပစ်ခတ်ခဲ့တဲ့အတွက်စာသင်ကျောင်းနှစ်ခုပျက်စီးသွားခဲ့တယ်လို့ဒေသအုပ်ချုပ်ရေးမှူးကပြောပါရယ်အမေရိကန်ပြည်ထောင်စုနဲ့အနောက်တိုင်းနိုင်ငံတွေကယူကရိန်းကိုစစ်လက်နဲ့ပစ္စည်းတွေဆက်လက်ထောက်ပံ့နေတဲ့အတွက်ရုရှားအနေနဲ့ဒုံညက်နဲ့လူဟန်ဒေသတွေအပြင်အခြားနေရာတွေကိုပါတိုးချဲ့တိုက်ခိုက်သွားမယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးစာဂေးလက်ဗရော့ကရုရှားအစိုးရသတင်းဌာနတွေကိုပြောဆိုခဲ့ပြီးနောက်မှာအခုလိုတိုက်ခိုက်ခဲ့တာဖြစ်ပါတယ်
ယူကရိန်းနိုင်ငံအတွက်နှံစားသီးနှံတွေပင်လယ်နက်ကတဆင့်ပြည်ပတင်ပို့မှုတွေပြန်လည်စတင်ရေးသဘောတူညီချက်ကိုယူကရိန်း၊ရုရှား၊တူရကီနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်တို့တောက်ချာနေမှာလက်မှတ်ရေးထိုးမဲ့အကြောင်းတူရကီသမ္မတ ထေယက်အာဒိုဝန်ရဲ့ရုံးကကြာသပတေးနေ့မှာပြောဆိုထားပါတယ်။ရုရှားနဲ့ယူကရိန်းနှစ်နိုင်ငံစလုံးကကမ္ဘာမှာအဓိကဂျုံတင်ပို့သူတွေဖြစ်ပါတယ်။ဒါပေမဲ့လည်းဖေဖော်ဝါရီလ24ရက်နေ့ရုရှားတို့ကယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့မှုကြောင့်အင်းနီးချင်းနိုင်ငံတွင်မှဆန္ဒရိက္ခာဈေးနှုန်းတွေကြီးမြင့်စေပြီးနိုင်ငံတကာမှလည်းရိက္ခာပြဿနာတွေပေါ်ပေါက်စေပါတယ်။စစ်ကြောင့်ယူကရိန်းရဲ့တင်ပို့မှုတွေရပ်ဆိုင်းနေပြီးအိုဒက်ဆာစိတ်ကမ်းမှာဒါဇင်နဲ့ချီတဲ့တင်မောတွေရပ်ထားရသလိုတူလောင်ယုံတွေမှာလည်းနှံစားသီးနှံတန်ချိန်တန်း20လောက်ရှိနေပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းတူရကီနိုင်ငံအစ္စတန်ဘူကဆွေးနွေးပွဲအတွင်းမှာကုလသမဂ္ဂဦးဆောင်တဲ့အစည်းအဝေးကိုအကြမ်းဖျင်းသဘောတူညီချက်တစ်ခုရခဲ့ပြီးတဲ့နောက်အခုတော့သက်ဆိုင်သူတွေကရေးသားပြထမ်းမှာဖြစ်ကြောင်းလည်းတူရကီအစိုးရကပြောပါတယ်။သဘောတူညီချက်အသေးစိတ်ကိုတော့အခုမသိရသေးပါဘူး။ဒီသဘောတူညီချက်ကိုတော့တောက်ချာနေမှာဒွန်ဖက်ဒွန်ဘာရှိပယ်လစ်ယုံမှာလက်မှတ်ရေးထိုးမှာဖြစ်ကြောင်းတူရကီသမ္မတယုံကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ဆွေးနွေးပွဲတွေမတိုင်ခင်မှာတော့အစီအစဉ်ပါအချက်လက်တချို့ကိုတန်တမန်နေပြောဆိုကြတဲ့အထင်မှာတော့မိုင်းတွေထောင်ထားတဲ့စိတ်ကမ်းရေပြင်မှာတီးနှံတင်တဲ့တင်းမောတွေအဝင်ထွက်ကိုယူကရိန်းရေရင်တွေကလမ်းပြရေးတင်ပေါ်တင်ပို့မှုတွေအတွင်းရုရှားဘက်ကအပြစ်ရရေးသဘောတူညီချက်ကုလသမဂ္ဂထောက်ခံထားတဲ့တူရကီကတော့တင်ပို့တွေကိုစစ်ဆေးပေးပြီးလက်နက်မှောင်ခိုရေးရုရှားရဲ့စိုးရိမ်ချက်ကိုဖြေရှင်းပေးရို့ပါဝင်ပါတယ်ရှင
်။ငွေကြေးဖောင်းပွမှုကိုလျှော့ချနိုင်ဖို့အတွက်ဥရောပဘူဘန်ကကြာတာပတိနေ့မှာအတွန်းနှုံ 3.5% ခန့်တွန်းမြင့်လိုက်ပါတယ်။အစောပိုင်းကအမေရိကန်ဘိုဘန်နဲ့အခြားနိုင်ငံတွေရဲ့ဘိုဘန်တွေကအတွန်းနှုံးနဲ့တွန်းမြင့်ခဲ့ပြီးနောက်အခုလိုဥရောပဘိုဘန်ကလည်းတွန်းမြင့်လိုက်တာပါဒါဟာ17နှစ်အတွင်းပထမအဆုံးအကြိမ်ဖြစ်ပါတယ်အတွန်းနှုံးမြင့်လိုက်တဲ့အတွန်းနှုံးမြင့်တင်လိုက်တဲ့အတွန်းနှုံးဟာမျောလင့်ထားတာတဲ့ပုံများပါတယ်ပြီးခဲ့တဲ့လတဲ့တုန်းကအတွန်းနှုံး 3.25% လောက်တိုးမယ်လို့ပြောဆိုခဲ့တဲ့ဥရောပဘိုဘန်ဥက္ကဋ္ဌခရစ်စတင်းလာဂဒီကတော့လက်ရှိစီးပွားရေးအခြေအနေအရအတွန်းနှုန်းကိုတိတိသားသားတိုးခဲ့ရတဲ့အကြောင်းပြောဆိုပါတယ
် Economic activity is slowing Russia's unjustified
စီးပွားရေးနှေးကွေးကျဆင်းလာနေပါတယ်ရုရှားကယူကရိန်းကိုကျူးကျော်ခဲ့တဲ့စစ်ပွဲကြောင့်ပိုဆိုးလာခဲ့ပါတယ်လို့ဥရောပဘဏ်ရဲ့ဥက္ကဋ္ဌခရစ်စတင်းလာဂဒီကကြာသပတေးနေ့အတွန်းနှုန်းမြင့်တင်ကြောင်းကြေညာရမှာထည့်သွင်းပြောဆိုသွားတာပါအခုလိုအတွန်းနှုန်းတွေမြင့်လိုက်တဲ့အတွက်ငွေချေးနှုန်းတွေတက်ပြီးစီးပွားရေးကျဆင်းမှုကိုလည်းဆိုးရိမ်မှုတွေရှိနေပါတယ်ငွေချေးဖောင်းပွားမှုရောင်းလို့အားအခမ်းအသတ်ရှိမှုနဲ့မရေရာမတိချမှုတွေဟာ2022ခုနှစ်ဒုတိယနှစ်ဝန်းနဲ့နောက်ပိုင်းတွေမှာပိုဆိုးလာနိုင်တယ်လို့လည်းဥရောပဘိုဘန်ဥက္ကဋ္ဌကပြောဆိုထားပါတယ်လျှက်စစ်လောင်စာနဲ့ဓာတ်ငွေဈေးနှုန်းတွေမြင့်တက်တာကြောင့်ဒီနှစ်နောက်ပိုင်းနဲ့လာမယ့်နှစ်တွေအတွင်းစီးပွားရေးကျဆင်းမှုဖြစ်နိုင်တယ်လို့ခန့်မှန်းတွက်ချက်မှုတွေလည်းရှိပါတယ်ခင်ဗျာ
American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz လိုင်းဒိုမီတာ40 kHz 8.13 MHz လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ချန်ဒီမနက်ခင်းသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်ရှင်မြန်မာနိုင်ငံစီးပွားရေးဟာပြီးခဲ့တဲ့နှစ်ပြည်ရင်းပြည်ပဖျားမျိုးစုံကြောင့်ချဆင်းသွားခဲ့တဲ့အခြေအနေကနေပြန်လည်နလန်ထဖို့နှောက်နှေးနေတဲ့အချိန်ကမ္ဘာပံကကြာတာပတင်းတွေထုတ်ပြန်တဲ့မြန်မာစီးပွားရေးစောင့်ကြည့်လေ့လာမှုအဆင့်ခန်းစာမှာဖော်ပြပါရတယ်2022ခုနှစ်အတွင်းမြန်မာနိုင်ငံရဲ့ပြည်တွင်းအသတင်းထုတ်လွှင့်မှု GDP 2019ခုနှစ်ကနေနှိုင်းယှဉ်ရဲ့73ရာခိုင်နှုန်းနှိမ့်ကျသွားမယ်အကြောင်းလဲကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်။မြန်မာနိုင်ငံလူဦးရေရဲ့40ရာခိုင်နှုန်းဟာဆင်းရဲနွမ်းပါတဲ့အခြေအနေသတ်မှတ်ချက်အောက်ကိုရောက်နေပြီးဆယ်စုနှစ်တစ်နှစ်ကြိုးပမ်းခဲ့တဲ့ဆင်းရဲနွမ်းပါမှုအခြေအနေရော့ချရေးကြိုးပမ်းမှုတွေနောက်ပြန်လှည့်သွားခဲ့တာကိုအစိုးရခန်းစားကရေးသားထားပါတယ်။ပြင်သစ် Total စွမ်းအင်ကုမ္ပဏီကြီးအပါအဝင်နိုင်ငံတွင်းကရင်းနှီးမြှုပ်နှံမှုတချို့ရုပ်သိမ်းနေတယ်နိုင်ငံတကာရဲ့ပိတ်ဆို့တန်းခတ်မှုတွေကြာကြံ့ငွေတန်ဖိုးကျဆင်းပြီးငွေလဲနှုန်းမတည်ငြိမ်မှုတွေရင်ဆိုင်နေရချိန်မှာပဲမြန်မာနိုင်ငံစီးပွားရေးအခြေအနေကမ္ဘာ့ဘဏ်ရဲ့အစဉ်ခန်းစာထွက်ပေါ်လာတာဖြစ်ပါတယ်ရှင
်မြန်မာနိုင်ငံကအဓိကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတစ်ခုဖြစ်တဲ့ကရင်မျိုးသားအစည်းအရုံး KNU အဖွဲ့အတွင်းသဘောထားကွဲပြားမှုတွေပေါ်ပေါက်ခဲ့ရကဒီသတင်းပတ်ထဲမှာတင်အဖွဲ့တစ်ခုထွက်ပေါ်လာပါတယ်ကွန်လွန်သူဥက္ကဋ္ဌကွယ်လွန်သူ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောဖို့မြရဲ့တားဖြစ်သူစောနာတဲမြဦးဆောင်ပြီးကော်တူးလီတက်မတော်အဖြစ်ထူထောင်လိုက်ကြောင်းအင်္ဂါနေ့မှာကြေညာခဲ့ပါတယ်။ကရင်တော်လှန်ရေးလမ်းစဉ်တက်မတ်ရန်နဲ့ကော်တူးလီဒေသအတွင်းရှိပြည်သူများကရင်လူမျိုးများဆေးအာဏာရှင်လက်အောက်မှလွတ်မြောက်ပြီးကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ဒိုင်းတူရေးကိုယ်ပိုင်အုပ်ချုပ်ရေးတွေရရှိဖို့အတွက်ကော်တူးလီတက်မတော်ကိုထူထောင်တာဖြစ်ကြောင်းကြေညာပါတယ်။ KNU ကတော့စောနာရဲမြဥဆောင်ပြီးကော်တူးလီတမတော်ဖွဲ့စည်းမှုဟာရှုပ်ထွေးမှုတွေကိုဖြစ်ပေါ်စေပြီးKNU နဲ့ပတ်သက်မှုမရှိကြောင်းနောက်တရက်မှာပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။စောနာရဲမြဟာ2013ခုနှစ်စက်တင်ဘာလက KNDO ကရင်အမျိုးသားကာကွယ်တပ်ရဲ့ဦးစီးချုပ်အဖြစ် KNU ကတာဝန်ပေးခဲ့ပြီးလိုင်းနာရမယ့်အစည်းအဝေးတွေကိုမလိုက်နာတဲ့အတွက်2022ခုနှစ် January လမှာတာဝန်နဲ့ရာထူးကရက်ဆဲခဲ့ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်ဒုပလာယာခရိုင်ကဥပဒေမဲ့တပ်ဖြတ်မှုနဲ့ဆက်နွယ်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်ဖို့အတွက်ပြီးခဲ့တဲ့ဇူလိုင်လထဲမှာပဲတာဝန်ကရက်ဆဲခဲ့ကြောင်းပြောဆိုထားပါတယ်။
ဒီရလင်ကနိုင်ငံမျိုးတော်ကအစိုးရဆန့်ကျင်ရေးအဓိကစခန်းကိုရာနဲ့ချီတဲ့စစ်သားတွေနဲ့ရဲတွေကတောက်ချန်ရဲ့အစောပိုင်းမှာဝင်ရောက်စီးနင်းခဲ့ပြီးလက်နက်မဲ့တက်ချွာလှုပ်ရှားသူတွေရဲ့တဲတွေကိုစပြီးဖျက်ဆီးနေကြောင်း AFP သတင်းထောက်တဦးကပြောပါတယ်မျိုးတော်ကိုလံပေါ်မှာရှိတဲ့သမရယုံရှိမှာပိတ်ထားတဲ့ဆန္ဒပြသူတွေအဲ့ဒီနေရာကနေထွက်ခွာကြဖို့နိုင်ပိုင်းအလိုမှာပဲလုံခြုံရေးတပ်ဖွဲ့တွေကထိုးခွဲဝင်ရောက်တာဖြစ်ပါတယ်ဒီလောက်အစောပိုင်းမှာဆန္ဒပြသူတွေကဒစိမ့်တစ်ပိုင်းသိမ့်ပိုက်ခဲ့တဲ့သမရယုံအဓိကဝင်ပေါက်ကိုဆန္ဒပြသူတွေပိတ်ထားတဲ့အတားအဆီးတွေကိုနံပါတ်တုတ်ကင်ဆောင်ထားတဲ့လုံခြုံရေးတာဝန်ရှိသူတွေကစပီးဖေရှားနေပါတယ်သမရတဲ့ရနေဝီကရာမစ်စင်ကျန်းတစ္ဆာချိန်ဆိုပြီးတဲ့နောက်တောက်ချန်နေနေ့လယ်ပိုင်းမှာအဲ့ဒီနေရာကနေဖယ်ပေးဖို့စီစဉ်ထားကြတက်ကြွလှုပ်ရှားသူတွေကကြီးညာထားတာပါရုံတဝိုက်မှာစစ်သားတွေဝိုင်းရံထားပြီးပြီးခဲ့တဲ့အေဘီလကလေးကအစိုးရဆန့်ကျင်ရေးဆန္ဒပြချတဲ့ထောင်နဲ့ချီတဲ့လူထုအတွက်တည်ယူပို့ဆောင်ရေးစီစဉ်ပေးတဲ့အဲ့ဒီနေရာကယာယီအဆောက်အုံတွေကိုလည်းဖေရှားနေကြောင်းမျက်မြင်တွေ့သူတွေကပြောပါတယ်ရှင
်ယာဒီလိုက်ရွှေပြောင်းနေထိုင်လေးရှိတဲ့ဆင်လိပ်ပြားတွေဟာလွန်ခဲ့တဲ့ဆယ်စုနှစ်အတွင်းအရေးအတွက်ကြဆင်းလာခဲ့ပြီးအခုအခါမျိုးတွန်းပျောက်ကွယ်တော့မဲ့အန္တရာယ်ရှိတဲ့တတ္တဝါအဖြစ်တရားဝင်သတ်မှတ်ပြီးစောင့်ရှောက်ကာကွယ်ဖို့လိုအပ်နေပြီလို့နိုင်ငံတကာသဘာဝထိန်းသိမ်းကာကွယ်စောင့်ရှောက်ရေးအဖွဲ့ဖြစ်တဲ့ IUCN ကကြာတာပတိနေ့မှာထုတ်ပြန်လိုက်ပါတယ်။လိန်မော်ရောင်နဲ့အနက်ရောင်အစင်းကြားလေးတွေကိုပေါ်မှာရှိတဲ့ဆင်လိပ်ပြားတွေဟာဆယ်စုနှစ်တစ်ခုအတွင်း20နှစ်ရာခိုင်နှုန်းကနေ80နှစ်ရာခိုင်နှုန်းကြာအရေးအတွက်ရော့ကျသွားခဲ့တယ်လို့ IUCN ကပြောပါတယ်
။ Given the threats well
လက်ပြလေးတွေအရေးအတွက်ဟာဇက်တိုက်ကြဆင်းနေပြီးမျိုးတုံးမဲ့အန်ဒီရဲ့ထိန်းချုပ်ခံနေရပါတယ်ဒီထက်ဆက်လက်ပြီးအရေးအတွက်ရော့ကျမတော့အောင်ကာကွယ်စောင့်ရှောက်ဖို့လိုအပ်နေပြီလို့မီရှိဂန်ပြည်နယ်တက္ကသိုလ်ကသဘာဝတော်ရိုင်းတရိတ်ဆန်ကာကွယ်စောင့်ရှောက်ရေးဇီဝဗေဒပညာရှင် Nick Hedgeck ကပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့တောက်ကြမနဲ့ထိတ်တန်းရောက်နောက်ဆုံးရသတင်းတွေကိုမတ်သိရင်နဲ့ကိုဇော်မိုးကျော်တို့ကပြောပြပေးတာပါ VOA American တန်ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့သတင်းပေးပို့ချက်တွေသတင်းဆောင်ပါတွေကိုကြားကြရမှာပါပထမအဦးဆုံးအနေနဲ့စကိုင်းတိုင်းဒေသကြီးကလေးမြို့နယ်ကမွန်းချုံရွာအနီးမှာဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့စစ်ကောင်စီတပ်တွေနှစ်ဖက်အပြန်အလှန်ပစ်ခတ်ပြီးတိုက်ပွဲတွေဖြစ်ပွားနေပါတယ်အလားတူကဏီမြို့နယ်ချင်းတွင်းမြစ်အတိုင်းဆန်တက်လာတဲ့စစ်ကောင်စီသင်္ဘောတွေကိုဒေသကာကွယ်ရေးပီဒီအက်တပ်ဖွဲ့တွေကတိုက်ခိုက်နေကြသလိုမင်းကင်းမြို့နယ်ထဲမှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုရဲမွန်ပြောပြမှာပ
ါစကိုင်းတိုင်းဒေသကြီးကလေးမြို့နယ်မြစ်တာမြစ်အရှေ့ဘက်မှာရှိတဲ့ကမုန်းချုံရွာအနီးကိုဇူလိုင်လ23ရက်မနေ့ပိုင်းမှာစစ်ကောင်စီကနေနေရှင်းလင်းတာတွေလုပ်ချိန်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိတ်တိုက်တွေ့ဆုံပြီးတိုက်ပွဲတွေဖြစ်ပွားနေတာပါမနေ့၈နာရီကတည်းကစလို့စတင်ဖြစ်ပွားတဲ့တိုက်ပွဲဟာညနေပိုင်းအထိပြင်းထန်နေပါတယ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ရှေ့တန်းမှာပါဝင်တိုက်ခိုက်နေတဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်သူကအခုလိုပြောပါဗျာ။ပြန်လည
်ပြတ်ခတ်မှုကတော့တော်တော်လေးပြင်းထန်တ
ယ်။ပြီးခဲ့တဲ့အပတ်ဇူလိုင်လ23ရက်ကနေဇူလိုင်လ16ရက်နေ့အထိကလေးမျိုးတောင်ပိုင်းမှာလည်းစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်က2ဦးကြာဆုံးခဲ့တယ်လို့စစ်ကောင်စီတပ်ဘက်ကလည်းအကြအဆုံးတွေရှိခဲ့ပါဗျာ။စကိုင်းတိုင်းကကဏီမျိုးနယ်ထဲမှာဆိုရင်လည်းမုံရွာကနေချင်းချင်းမြေအတိုင်းအထက်ဘက်ကိုစံတက်လာတဲ့စစ်ကောင်စီရဲ့ရိတ်ခါတွေနဲ့လက်နက်တွေတဲဆောင်လာတဲ့ဆက်လေတွေကိုဇူလိုင်လ18ရက်နေ့19ရက်နေ့တို့မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကကြားဖြတ်တိုက်ခိုက်ခဲ့ပါတယ်။ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ခိုက်တာကြောင့်စစ်ကောင်စီဆက်လေတို့နစ်မြုပ်မျောပါသွားပြီးနောက်စည်ရေးတင်းမာနေတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်သူကအခုလိုပြောပါတယ
်။18ရက်နေ့ကစဖြစ်တာဗျာ။ဟုတ်အလုံးမင်းတော့စိတ်ကန်းနေပြီဖလက်ခွန်နေချစ်ဟိုဘောနော်ဆန်စာဘီစံတက်ကလေးကဟိုဖြစ်နေတာဗျဟုတ်အခုကတော့ဒီဖလက်ခွန်တွေကဟောပေါ့နော်ကဏီကိုရောက်နေပြီဗျဟုတ်ကျွန်တော်တို့ကဏီမျိုးနဲ့မှရှိတဲ့ပြူတော်ကြီးရွာပေါ့နော်အလဲကျွန်းရွာကိုကျွန်တော်တို့ပေါ့နော်မနေ့ကပေါ့နော်မနေ့ကနေမှာဟိုအဲ့မှာပါလာတဲ့အစ်မပေါ်မှာပါလာတဲ့ရိတ်ခါတွေပေါ့နော်အဲရိတ်ခါတွေခဲရန်နေပို့တယ်လို့သိရတယ်ဟိုနောက်ထပ်ကျွန်တော်တို့ဟိုနှက်စီးပေါ့နော်ဖလက်နှက်စီးအလုံးမင်းတော့စေကန်းနေမှာ ဘောနောအင်အားလာဖြစ်မယ်ဖြစ်ပြီးမှအထက်ကိုထက်ဆန်မယ်လို့တရင်ရထားတယ်ပြောဟုတ်ဒါကျွန်တော်တို့ကဏီနဲ့ဘောမဆုံးမရှင်းရတော့ဆေးရအတင်းမှာပဲရှိတယ်ပြောဟုတ
်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေပြစ်ခတ်လိုက်တာကြောင့်ပျက်စီးသွားတဲ့တင်မောဘော်ကနေပြီးလက်နက်ခဲယမ်းတွေနဲ့ရိတ်ခါတွေမျောပါလာပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဆေးယူရရှိခဲ့ပါသေးတယ်ချင်းသွင်းမြစ်ထဲမှာစစ်ကောင်စီရဲ့ဆက်လေတွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမကြာခဏဆိုလိုဂျားဖြဲတိုက်ခိုက်တာတွေပြုလုပ်လျက်ရှိပါတယ်ကနီမျိုးနဲ့တဆက်တဲ့အထက်ဘက်ဖြစ်တဲ့မင်းကင်းမျိုးနယ်ထဲမှာလဲဇလိုင်လ20ရက်နေ့ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်ထောက်ခံသူတွေအပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။ဒီတိုက်ပွဲအခြေအနေနဲ့ပတ်သက်လို့မင်းကင်းဒေသခံသူကအခုလိုပြောပါတယ်
။ဟောဗျာတန်းစစ်နဲ့တန်ပေါက်ဗျာ။အဲဒီကရေးရဲ့ဟိုကန်ဒီကန်ဆိုတော့တစ်ဖက်နဲ့တစ်ဖက်လှမ်းပစ်ကြတာဗျာ။တန်းစစ်ကဒီစော်တိရွာရသူတို့ကဒီစော်တိရွာရအခုကအောက်ကစစ်ကောင်စီကနေပြီးမှဟိုကျေးရင်နဲ့တမောရီနဲ့ဆန်တက်ခဲတော့မှာဖြစ်တယ်ဗျခဲရန်လက်နဲ့စားနိုင်ခါအဲ့ဒါတွေတဲ့ဘော်တော်ကြီးကဆန်တက်ခဲတော့အချိန်ကသူတို့ကကာပါယူထားတဲ့သဘောနဲ့လန့်ပြစ်တော့တာ
ဗျစစ်ကောင်စီကကုန်းလန်းကနေမော်တော်ယာဉ်တွေနဲ့ရိတ်ခါလက်နက်တွေကိုတည့်ယူရမှာမိုင်းဆွဲတိုက်ခိုက်ခံရတာတွေရှိလာတဲ့အတွက်ချင်းသွင်းမြစ်ရေချမ်းကိုအသုံးပြုပြီးတွာလာတည့်ယူနေကြတာလည်းဖြစ်ပါတယ်တိုက်ပွဲတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာမရှိသေးပါဘူးခင်ဗျာ
စကိုင်းတိုင်းကနေထိုင်းဘက်ကသတင်းကိုပြောပြချင်ပါတယ်။ထိုင်းနိုင်ငံအလဲပိုင်းချွန်းပူရီပြည်နယ်စီရချားမြို့နယ်အတွင်းကရေခဲစက်ရုံမှာအလုလုနေကြတဲ့မြန်မာအလုသမားတွေလိုက်ပါလာတဲ့ကားဟာဇူလိုင်လ21ရက်နေ့ကလမ်းဘေးကရေစည်းတံနဲ့ရေမြောင်းနဲ့ထိုးကျသွားတာကြောင့်မြန်မာအလုသမားနှစ်ဦးပျောက်ဆုံးနေပါတယ်။ဒီသတင်းကို VOA သတင်းတောက်မတ်အေးအေးမာကထိုင်းမြန်မာနယ်စပ်ကနေအခုလိုပေးပို့ထားပါတယ်
။ထိုင်းနိုင်ငံအလဲပိုင်းချွန်းပူရီပြည်နယ်မှာမိုးတဲထန်စွာရွာသွန်းပြီးရေကြီးရေလျှံမှုတွေဖြစ်နေတာပါဇူလိုင်လ21ရက်နေ့မနက်ပိုင်းမှာတော့ရေခဲစက်ရုံကမြန်မာလူသမားတွေစီးနေလာတဲ့ကားတစ်စီးဟာမောင်းနေရင်ရေစည်းတံနဲ့လမ်းဘေးကမြောင်းနေထိုးကျခဲ့တာကြောင့်ကားပေါ်မှာပါလာတဲ့မြန်မာလူသမားနှစ်ဦးဟာပျောက်ဆုံးနေပါတယ်ကားမောင်းသမားကတော့အသက်ရှင်ပေမဲ့ကားထဲမှာပါလာတဲ့မြန်မာလူသမားနှစ်ဦးကတော့အခုချိန်ထိပြန်ရှာလို့မတွေ့ပဲပျောက်ဆုံးနေတဲ့အကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကပြောပါတယ
်ဒီထိုင်းနိုင်ငံအလဲပိုင်းကြောင်ပိုင်းမြောက်ပိုင်းအဲ့ဒီပြည်နယ်တော်တော်များမှာဘိုးကအဆက်မပြတ်ရွာသွန်းတာကြောင့်မလို့ဒီကြီးကြီးရှင်မှုတွေထိုင်းနိုင်ငံတန်တန်တရားမှာဖြစ်ပေါ်နေတယ်အဲ့ဒီအချိန်မှာဒီထိုင်းနိုင်ငံအလဲပိုင်းချွန်ပူရီပြည်နယ်စီရချားမြို့နယ်မှာဇူလိုင်လ21ရက်နေ့မြန်မာရွှေပြောင်းလူကနေရောက်ကသူတို့ရေခဲဆက်ရုံမှာအလုပ်လုပ်ကြတယ်။အဲသူတို့စီးလာတဲ့မော်တော်ယာဉ်ကရေစည်းတန်တဲ့နေရာတစ်ခုကိုဖြတ်မောင်းသွားတဲ့အခါမှာလမ်းဘေးမြောင်းထဲကိုထိုးကျသွားတယ်။အဲ့ဒီမှာပဲအဲ့ဒီမြန်မာလူသားတယောက်ရေထဲကိုမျောပါပျောက်ဆုံးနေတာဒီနေ့ဒီတိတ်ကြီးပဲဖြစ်ပါတယ်။ကယ်ဆေးလူသားတွေကတော့တာဝန်တိုင်းရအဲ့ဒီပျောက်ဆုံးမြန်မာလူသားတယောက်ကိုရှာဖွေနေကြသေးပဲဖြစ်ပြီးတော့အခုချိန်ထိသူတို့ပြေသလားရှင်သလားရှင်းရှင်းလင်းလင်းပါမှာတော့မတိရဘူးရှာပွေနေကြဆဲပဲဖြစ်ပါတယ
်။ကားမောင်သမားကိုတော့အသက်ရှင်ရဲ့ပြန်တွေ့ခဲ့ကြပြီမဲ့ကားပေါ်မှာကျန်ခဲ့တဲ့မြန်မာလူသမားတွေကိုပြန်ရှာမတွေ့တာကြောင့်ကယ်ဆယ်ရေးလုပ်သားတွေကရေငုပ်ပြီးတော့ဆက်လက်ရှာပွေနေကြပါတယ်။ညနေပိုင်းထိတော့မြန်မာလူသမားတွေကိုပြန်ရှာမတွေ့တာကြောင့်စိုးရိမ်စရာရှိတယ်လို့လည်းထိုင်းကယ်ဆယ်ရေးအဖွဲ့တွေကတော့ပြောဆိုခဲ့ပါတယ်ရှင်
။ထိုင်းမြန်မာသတင်းကနေပြီးတော့နိုင်ငံကသတင်းဆောင်ပါတစ်ပုဒ်ကိုလည်းဆက်ကြရမှာပါ။အမေရိကန်ဒေါ်လာတန်ဖိုးဟာတခြားသောကမ္ဘာငွေကြေးတွေထက်တိတိတသာဈေးတက်လာပြီးကမ္ဘာတလွားမှာရောအမေရိကန်နိုင်ငံတွင်းမှာပါကျယ်ကျယ်ပြန့်ပြန့်ရိုက်ကပ်စေပါတယ်။အမေရိကန်ဒေါ်လာတန်ဖိုးတက်လာတာကြောင့်အမေရိကန်နိုင်ငံအတွင်းငွေဖောင်းပွမှုနဲ့ကမ္ဘာတလွားကုန်စည်ဈေးနှုန်းတွေကိုထိန်းထားနိုင်ခြေရှိသလိုအမေရိကန်ဒေါ်လာနဲ့သတ်မှတ်ငွေချီးထားတဲ့ဆင်းရဲတဲ့နိုင်ငံတွေအတွက်တော့အကြက်တဲတွေပိုတွေ့လာစေနိုင်ပါတယ်။ရော့ဘ်ကာဘာသတင်းဆောင်ပါကိုမတ်တိန်ကြီးထိုက်ကပြောပြမှာပ
ါအမေရိကန်မှာပြီးခဲ့တဲ့အင်ကာနစ်နေ့လယ်ပိုင်းဈေးခွက်တွေပိတ်ချိန်မှာတော့1ယူရိုကိုအမေရိကန်ဒေါ်လာ20စင်ဗြိတိန်သုံးငွေတစ်ပေါင်ကိုအမေရိကန်ဒေါ်လာ20စင်နဲ့ဂျပန်1ယန်ကတော့အမေရိကန်ဒေါ်လာ0.31အောက်ကိုကျသွားပြီးဒီနှုန်းထားတွေအလုံးဟာအမေရိကန်ဒေါ်လာနဲ့လဲလှယ်ရမှာတမိုင်းဝင်ကျဆင်းသွားတာမျိုးဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကတည်းကကမ္ဘာငွေကြေးတွေနဲ့ရှင်ရင်အမေရိကန်ဒေါ်လာတန်ဖိုးတက်လာနေတာဖြစ်ပေမဲ့လည်းအခုနွေရာသီမှာစပြီးဒေါ်လာတန်ဖိုးမြန်မြန်ဆန်ဆန်တက်လာတာဖြစ်ပါတယ်။အမေရိကန်မှာငွေကြေးဖောင်းပွားမှုကိုတိုက်ဖြတ်ရေးအတွက်ဘိုဘန်ကအတိုးနှုန်းတိုးမြင့်တာကိုဦးစားပေးဆောင်ရွက်လာမှု နောက်ရုရှားရဲ့ယူကရိန်းကျူးကျော်စစ်ကြောင့်မရေရာမှုတွေကြုံရတဲ့အခြေအနေမှာကမ္ဘာတစ်လောကရင်းနှီးမြှုပ်နှံသူတွေကလုံခြုံစိတ်ချရရအမေရိကန်ကိုပိုင်ဆိုင်မှုတွေရွှေ့ကြတာတွေကြောင့်အခုလိုအမေရိကန်ဒေါ်လာဈေးတက်လာရတဲ့အကြောင်းရင်းတွေဖြစ်ပါတယ်။အမေရိကန်ဒေါ်လာဈေးတက်လာရတဲ့အဓိကအကြောင်းရင်းကတော့အမေရိကန်ဗဟိုဘဏ်ရဲ့အတွန်းနှုန်းသစ်မူဝါဒကြောင့်ဖြစ်ပါတယ်။ဒီနေ့အစပိုင်းမှာရည်ညွှန်းအတွန်းနှုန်းကို3ညကနေ3ညတက်သမှ25ရာခိုင်နှုန်းနဲ့စတင်ခဲ့ပြီးနောက်မှာဗဟိုဘဏ်ကအတွန်းနှုန်းကို3ဆတွန်းမြင့်လိုက်တာကြောင့်အတွန်းနှုန်းက 1.53 ညရာခိုင်နှုန်းနဲ့1.95 ရာခိုင်နှုန်းကိုရောက်သွားပြီးထပ်ပြီးလဲတွန်းမယ်လို့ပြောထားပါတယ်။အမေရိကန်ဗဟိုဘဏ်ဥက္ကဋ္ဌဂျေရွန်ပါဝယ်ကဇွန်လ22ရက်နေ့မှာအခုလိုပြောပါတယ
် That we understand the hardship that high inflation is causing. We are strongly committed to bringing
ငွေကြေးဖောင်းပွားမှုတွေတိုးလာတာကြောင့်အခက်အခဲတွေဖြေရှင်းချက်နဲ့လိုအပ်တဲ့နည်းလမ်းတွေနှစ်ခုစလုံးကျွန်တော်တို့မှာရှိပါတယ်
။အမေရိကန်ဒေါ်လာတန်ဖိုးတက်လာတာကြောင့်အမေရိကန်နိုင်ငံတွင်သက်ရောက်မှုတွေကတော့ရောထွေးနေပါတယ်။ပြည်ပခီးသွားတဲ့အမေရိကန်တွေအတွက်တော့အရင်ကထက်ငွေကပိုပြီးအသုံးခံမှာဖြစ်ပါတယ်။အမေရိကန်ဒေါ်လာနဲ့လဲလှယ်ရမှာဈေးချသွားတဲ့နိုင်ငံတွေထံကကုန်စည်တွေတင်သွင်းလာမှလည်းဈေးနှုန်းတက်တာသွားတဲ့သဘောဖြစ်ပါတယ်။ငွေကြေးဖောင်းပွားမှုကြောင့်ကုန်စည်နှုန်းကြီးနေတဲ့အချိန်မှာသွင်းကုန်တွေဈေးချတာကြောင့်အမေရိကန်စားသုံးသူတွေအတွက်ကုန်ကျစရိတ်တက်တာစီမှာပါ။အမေရိကန်ဒေါ်လာတန်ဖိုးတက်လာတာကြောင့်စူးကျိုးတက်ရောက်မှုတွေလည်းရှိပါတယ်။အမေရိကန်ကကုန်ထုတ်လုပ်သူတွေနဲ့ပို့ကုန်တင်ပို့သူတွေအနေနဲ့တော့ပြည်ပတင်ပို့တာမှာပို့ပြီးတော့ဈေးကြီးသွားစေတာဖြစ်လို့သူတို့အတွက်တော့မကောင်းဘူးလို့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကနိုင်ငံတကာစီးပွားရေးဆိုင်ရာအကြီးအကဲဝီလျံရင်းနစ်က VOA ကိုပြောပါတယ်။အမေရိကန်ဒေါ်လာတန်ဖိုးတက်လာတာကကမ္ဘာစီးပွားရေးမှာလည်းအကြမ်းဖျင်းအဖြစ်တော့အနှုတ်သဘောဆောင်တဲ့တရားမှုဖြစ်ပြီးအထူးသဖြင့်တော့ဈေးကွက်ဖွံ့ဖြိုးစနိုင်ငံတွေမှာဖြစ်တယ်လို့နိုင်ငံတကာစီးပွားရေးဆိုင်ရာ Peterson Institute ကအကြီးတန်းပညာရှင် Morris Opsfield က VOA ကိုပြောပါတယ်။နိုင်ငံတကာရင်းနှီးမြှုပ်နှံသူအများအပြားကတော့အတိုးနှုန်းထက်စီးပွားရေးဖွံ့ဖြိုးမှုအလားအလာကောင်းတဲ့ဘေးကင်းလုံခြုံမှုအတွက်ဖွံ့ဖြိုးပြီးနိုင်ငံတွေထံကပိုင်ဆိုင်မှုတွေကိုအမေရိကန်ကိုပြောင်းရွှေ့နေကြပါတယ်။ယူကရိန်းစစ်ပွဲကြောင့်မတေးချာမရေရာမှုတွေဖြစ်နေတဲ့ဥရောပမှာဒီအခြေအနေတွေဖြစ်နေတာပါ။ကျူးကျော်စစ်ကြောင့်အနောက်နိုင်ငံတွေရဲ့ဒဏ်ခတ်မှုနဲ့ရင်ဆိုင်နေရတဲ့ရုရှားကဥရောပရဲ့ဒဏ်ငွေလိုအပ်ချက်အများအပြားကိုထိန်းချုပ်ထားတာဖြစ်ပြီးအနာဂတ်မှာဒဏ်ငွေလုံလောက်အောင်ရပါမလားဆိုတာကရှင်းရှင်းလင်းလင်းမရှိတာကြောင့်စီးပွားရေးဖွံ့ဖြိုးမှုအပေါ်ရိုက်ခတ်တရမှုဖြစ်စေပါတယ်ရှင်။
အမေရိကန်ဒေါ်လာတန်ဖိုးတိတိတသာတက်လာတဲ့အတွက်ကမ္ဘာတလွားရိုက်ခတ်နေတဲ့အကြောင်းမတ်သိန်ကြီးပြောပြပေးတာပါဆက်လက်ကြားမှာကတော့တောင်ကိုရီးယားဘက်ကသတင်းဆောင်ပါတို့ဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံဆိုးလ်မြို့ကစတိုးဆိုင်တွေမှာနေလေစာဘူးတွေအယောင်းသွက်နေပါတယ်ကမ္ဘာမှာစားတောက်ကုန်ဈေးတွေမြင့်တက်လာတာနဲ့အမျှတောင်ကိုရီးယားမှာလည်းမကြသေးခင်ကစားတောက်ဆိုင်တွေကဟင်းလျာဈေးနှုန်းတွေလည်းမြင့်တက်လာတဲ့အတွက်ကြောင့်အရင်ကနေလေစာဆိုရင်ဆိုင်ကောင်းကောင်းမှထိုင်စားတတ်ကြတဲ့သူတွေတောင်မှအခုတော့စားတောက်ဆိုင်ကအသင်စားနေလေစာဘူးတွေကိုစားလာကြပါတယ်ဒီအကြောင်းရိုက်တာသတင်းတပုတ်ကိုမက်ခွာချင်းယိုကပြောပြပေးမှာပ
ါရုံးဝန်ထမ်း62နှစ်အရွယ်ဘက်မီဝေါ်ဟာစတိုးဆိုင်ကအစားအစာတွေကိုဘယ်တော့မှစားဘူးခဲ့တာမဟုတ်ပါဘူးသူစားနေကြဘူဖေးစားတောက်ဆိုင်ကဆယ်ရာခိုင်နှုန်းဈေးတက်သွားပြီးကိုရီးယားဝန်ငွေ6000အမေရိကန်ဒေါ်လာ9ဒေါ်လာလောက်အထိကုန်ကျလာတာကြောင့်အခုတော့စတိုးဆိုင်ကနေလဲစာကိုပဲစားဖြစ်ပါတော့တယ်။အဲ့ဒီလိုဈေးတက်သွားတာက14နှစ်အတွင်းမှာအမြင့်ဆုံးဖြစ်တာပါ
။ဟုတ်လေ၊ဒါနေတော့တန်ကြီးစနေတယ်요
။စားတောက်ဆိုင်တွေကိုသွားလေးရှိပေမဲ့ဈေးတွေကတက်ကုန်တော့စတိုးဆိုင်တွေကပဲဝယ်စားဖြစ်တော့တယ်။ဒီကစားကြရတွေကဈေးလဲတင်တယ်၊အရသာလဲကောင်းတာပါပဲ။ဒါကြောင့်တစ်ပတ်ကို2ကြိမ်3ကြိမ်လောက်တော့လာစားဖြစ်ပါတယ်ရှင့်။
စတိုးဆိုင်တွေမှာရောင်းတဲ့အသင့်စားခောက်ဆွဲဘူးတွေအသားညှပ်ပေါင်မုံတွေနဲ့နေလဲစားဘူးတွေဟာ5ဒေါ်လာတောင်မှမပေးရပါဘူး။ဒါကြောင့်ငွေရေးကြေးရေးချွေတာတွက်ချက်နေရတဲ့လကစားရုံးဝန်ထမ်းတွေအတွက်တောင်ကိုရီးယားမှာအသင့်စားဘူးတွေကရေပန်းစားပါတယ
်။간단한돈으로도이제점심한끼를먹을수있는게되게좋았고요
စားတောက်ဆိုင်ကဈေးတက်အများကြီးတက်တာလို့ကောင်းနေဆိုပေမဲ့ဒီညမှာတငယ်ချင်းတွေနဲ့တပြောတပါးကြီးအတူတူသွားစားလို့တော့မရတော့ဘူးပေါ့။
ကမ္ဘာစားတောက်ကုန်ဈေးတွေကလည်းပြီးခဲ့တဲ့တစ်နှစ်မတိုင်ခင်ကထက်စားရင်လွန်ခဲ့တဲ့လက23ရာခိုင်နှုန်းတက်သွားတယ်လို့ကုလစိုက်ပျိုးရေးအဖွဲ့ရဲ့ဌာနတစ်ခုကထုတ်ပြန်ထားပါတယ်။ယူကရိန်းမှာဖြစ်နေတဲ့စစ်ကြောင်း ယူကရိန်းနဲ့ရုရှားကနှံစားသီးနှံတွေရောင်းအားကိုထိခိုက်စေခဲ့သလိုလောင်စာနဲ့မြေဩဇာဇေနုံတွေလည်းတက်သွားခဲ့ရတာပါ။တောင်ကိုရီးယားနိုင်ငံက GS25 စတိုးဆိုင်တွေမှာဆိုရင်အရင်နှစ် January လနဲ့ May လတွင်ကရောင်းအားနဲ့ရှင်လိုက်ရင်ရောင်းအား30ရာခိုင်နှုန်းတက်သွားခဲ့ပါတယ်။အဲဒီလိုမျိုးဝယ်လိုအားတက်လာတာကြောင့် GS25 ကုမ္ပဏီကရုံးဝင်တန်းတွေအတွက်လျှော့ဈေးချပေးတာနဲ့ရုံးတွေကိုဓာတ်ရိုက်ပို့ပေးတဲ့ဝန်ဆောင်မှုအသစ်ကိုလည်းစတင်ခဲ့ပါတယ်။CU နဲ့ 7-11 အပါဝင်သူ့ရဲ့ပြိုင်ဘက်ကုမ္ပဏီတွေမှာလည်းအလားတူရောင်းအားတက်လာနေတာကိုတွေ့ရပြီး EMAT 24ကတော့ရောင်းအား50ရာခိုင်နှုန်းအထိတက်သွားခဲ့တာပ
ါ Kumerokul Kakamon Union ကိုဆိုင်ဝင်ကချစ်ချပန်ချေကိုဒုဗန်ချေနဲ့ကုမ္ပဏီကချစ်
ပထမဆုံးတော့ငွေကြေးဖောင်းပွားမှုရဲ့ဖြစ်အားကြောင့်ဝယ်လိုအားရော့ချသွားပါတယ်ဒုတိယချက်ကတော့အတိုးနှုန်းတွေကလည်းမြင့်လာနေတော့အတိုးကြီးတွေပေးနေရတဲ့အကျွေးရှိသူတွေအတွက်ဝင်ထုတ်ဝင်ဖို့ဖြစ်လာပါတယ်အမြတ်တော်ကလည်းမြင့်နေစေဖြစ်တော့လစာကောင်းတဲ့ဆိုရင်တောင်မှရရစားစားပဲဖြစ်နေမှာပါပဲဒီတော့လူတွေကကုန်ကျစရိတ်တွေကိုတေချာတွက်ချက်သုံးဆွဲနေကြရတယ်လी
အခုလိုစတိုးဆိုင်တွေမှာအသင့်စားဘူးတွေရောင်းအားကောင်းလာတာဟာ24နှစ်အတွင်းစားသောက်ဆိုင်ကဟင်းလျာဈေးနှုန်းတွေကမနှစ်ကအစောပိုင်းနဲ့ရှင်ရင်ပြီးခဲ့တဲ့လက9.4ခိုင်နှုန်းအထိတက်သွားခဲ့တာကြောင့်ဖြစ်တယ်လို့အစိုးရကထုတ်ပြန်တဲ့အချက်လက်တွေမှာဖော်ပြပါတယ်။ထမင်းနဲ့တွဲရောင်းတဲ့အမဲစပြုတ်လိုမျိုးစားသောက်ကုန်တွေရဲ့ဈေးနှုန်းတွေဟာ12.2ခိုင်နှုန်းအထိမြင့်တက်သွားခဲ့တဲ့အကြောင်းကိုရီးယားစားသုံးသူအရင်းမြစ်ဌာနကဖော်ပြပါတယ်။စိုးမျိုးလည်းမှာအမဲစပြုတ်ဆိုင်ဖွင့်ထားတဲ့အီဆန်ဂျေးကဒီနှစ်ထက်ဈေးနှုန်းကိုနှစ်ခါတောင်မှမြင့်တင်ခဲ့ရပြီလို့ပြောပါတယ်။အရင်ကတပွဲကို9.69ဒေါ်လာကနေအခုတော့9.35ဒေါ်လာနဲ့ရောင်းနေရတယ်လို့ဆိုပါတယ
်။ထောက်ဝလျက်တယ်နဲ့တဲ့။ဘာသူရဲ့이용하시는뭐고객분들직장인분들또주머니도
생각해요.တကယ်ကတော့ဒီထက်ပိုပြီးဈေးမြင့်ရောင်းမှတွက်ချေခိုင်းမှာပါ။ကြပါမယ်လေလကစားဖြစ်တဲ့ကျွန်တော်ရဲ့ဖောက်တဲ့တွေလဲငွေရေးကြေးရေးခက်ခဲနေတာသိနေရတော့ဝေမျှစားတဲ့သဘောနဲ့အမြတ်သိမ့်မတင်ပဲဆိုင်လက်ပတ်နိုင်ုံပဲယူပါတယ
်ရုံးဝန်ထမ်းတွေအတွက်နေ့လက်စားစားချိန်ဟာအဖော်ပေါင်းတွေနဲ့အေးအေးလူလူနေကြတဲ့အချိန်မှာစားသောက်ဆိုင်ကိုသွားကြပြီးအချိန်ကြာကြီးပြောရင်းဆိုရင်စားသောက်တတ်ကြတာပါဒါပေမဲ့အခုလိုဈေးတွေတက်ကုန်တော့စတိုးဆိုင်တွေကအသင့်စားဘူးတွေကိုပဲအားထားလာကြရပြီးနေ့လယ်စားကိုတခွဲတစ်ပြားစီစားတဲ့အလေကပုံမှန်လိုဖြစ်လာပါတယ
်။ဒီစည်းကမ်းက휴식같은개념인데이제뭔가휴식에도돈이많이들어간다는느낌을
နေ့လယ်စားစားချိန်ကကျွန်မအတွက်တော့အနားယူချိန်ပါပဲ။ဒါပေမဲ့နေ့လယ်စားဈေးနှုန်းတွေကအရန်တက်လာတယ်ဆိုရင်အနားယူဖို့ငွေအများကြီးသုံးလို့ရတယ်လို့မျိုးဖြစ်နေလို့အားလက်ချိန်ယူတော့မယ်လို့စိတ်ကူရမှာတော့မှအားမရှိတော့ပါဘူး။
စားသောက်ဆိုင်ငယ်လေးတွေဟာကိုဗစ်ကပ်ဘေးကြောင့်ခက်ခွာခွာနေကြဖို့လပေါင်းအတော်ကြာစီကံကန့်သက်ချက်တွေချခဲ့ပြီးတဲ့နောက်ညနေပိုင်းတွေမှာရောင်းအားပြန်ကောင်းနေစေဖြစ်ပေမဲ့လည်းကုန်စည်နှုန်းမြင့်တက်မှုကြာရှည်နေမယ်ဆိုရင်တော့ဝယ်ယူစားသုံးနိုင်စွာအပေါ်မှာထိခိုက်လာနိုင်တယ်လို့စီးပွားရေးကျွမ်းကျင်သူတွေကသတိပေးနေကြပါတယ်။တကယ်ဝယ်နိုင်စွာအားဟာငွေကြေးဖောင်းပွားမှုရဲ့ဒဏ်အောက်မှာခေါင်းမထောင်နိုင်တာကြောင့်လူတွေဟာကိုယ်ဝင်ငွေကိုလောက်ငတ်အောင်သုံးနိုင်ရေးခေါင်းချောက်အောင်ခွဲတန်းချနေကြရအောင်မှာပဲဖြစ်ပါတယ်ရှင
်။ BOE American တန်ရဲ့2022ခုနှစ်ဇူလိုင်လ22ရက်တောက်ကြနေမနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ BOE American တန်ရဲ့မနေ့ပိုင်းအတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့အပြင်VOA Facebook စာမျက်နှာကပါရုပ်တံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တံရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှအတံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်သံ line ကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျ ुर ုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှု လူရုမိတ်ဆွေအရောက်လာခဲ့ပါပြီเนาะ
VOA American တန်ကနေတောက်ကြမနေ့ကင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ကြောင်းလာပါပြီ။နားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေကတော့မြမအရေးသုံးသက်ချက်၊ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေဖြစ်ပါတယ်။အဲ့ဒီအထက်ကကြားရမှာတကူက
အရင်တော့ vaccine ထိုးထားပြီးတဲ့လူတွေမှာလည်းပြန်ဖြစ်တယ်ပေါ့နော်။သူက immune system ကလည်းလျော့သွားပြီပေါ့။
ကျမ်းမာရေးကဏ္ဍမှာအပြည့်စုံကြားရမှာဖြစ်ပါတယ်။အဲ့ဒီနောက်အခုပထမဆုံးဒီဥအောင်ကင်းစီစဉ်တင်ဆက်တဲ့မြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးပါမယ်။ရှမ်းပြည်မြောက်ပိုင်းနယ်စပ်ဒေသမှာဒေသခံပြည်သူစစ်ကိုကြားပွဲစားအဖြစ်စစ်တပ်ကအသုံးပြုနေပါတယ်။စစ်တပ်နဲ့နားလည်မှုရထားတဲ့အပေါ်မှာမူတည်ပြီးပြည်သူစစ်ဟာစီးပွားရှာပါတယ်။စစ်တပ်နဲ့ပြည်သူစစ်တွေရဲ့ဆက်ဆံရေးအကြောင်းဥအောင်ကင်းကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ခင်ဗျာ။
ရစဒေတာကိုချုပ်ခိုင်နိုင်ဖို့အတွက်အစိုးရတပ်ဟာဒေတာကန်တွေကိုလက်နက်တပ်ဆင်ပြီးပြည်သူစစ်အဖြစ်အသုံးပြုလာတာအနည်း60ကျော်နေပါပြီ။အခုလည်းဒီနည်းကိုသုံးနေတော့ပါပဲ။စစ်တပ်နဲ့တိုင်းရင်းသားလက်နက်ကန်တွေဆက်ဆံတဲ့အခါမှာဒေတာကန်ပြည်သူစစ်ကိုဂျားကန်လူအဖြစ်အသုံးပြုတဲ့အတွက်ဂျားပွဲစားလော်စစ်ဟာကြီးကြီးတက်ချမ်းသာလာပုံကိုလူသိများပါလေ။ပြည်သူ့စစ်ရဲ့ဂျာပွဲစားအခမ်းကဏ္ဍကိုပက်ထရစ်မီယန်နဲ့ဒန်ဆန်လွင်တို့ကလွန်ခဲ့တဲ့မေလ13ရက်နေ့ကစာရန်တဆောင်ထုတ်ပြန်ထားပါတယ်။ရှူထောင်တစ်မျိုးကနေသုံးသပ်ထားတာဖြစ်ပါတယ်။လာရှိုတီဘောခုတ်ခိုင်းနမ်ခန်းနဲ့မူဆယ်မျိုးတွင်ဒီမှာ2012နဲ့2019ကွင်းစင်လေ့လာပြီးရေးထားတာလို့ဆိုပါတယ်။ဂျာပြည်နယ်မြောက်ပိုင်းမှာစစ်တပ်ကဗန်ဒီရတဲ့ပြည်သူ့စစ်တွေစစ်တပ်ရဲ့ဂျာဂန်ပွဲစားအဖြစ်ဆောင်ရွက်နေပုံကိုတင်ပြထားပါတယ်လူမျိုးဘာသာစကားကွဲပြားနေတဲ့တိုင်းရင်းသားတပ်ဖွဲ့တွေနဲ့ဆက်ဆံရမှာအလုတ်ဖြစ်ဖို့အတွက်ပြည်သူစစ်ကိုဂျာပွဲစားအဖြစ်အသုံးပြုတာလို့ဆိုပါတယ်ဒါကြောင့်စစ်အာဏာပိုင်နဲ့တိုင်းရင်းသားလက်နက်ကိုင်အကြားစေးဆိုင်ညှိနှိုင်းသူအဖြစ်နဲ့လဲပြည်သူစစ်မှာလုတ်ပိုင်ခွင့်ရှိလာပါတယ
်လွတ်လပ်ရေးရပြီးချိန်ကစပြီးဘဟုအစိုးရတွေဟာနေဇဒေသတွေကိုထိထိရရောက်ချုပ်ကင်နိုင်တာမျိုးမရှိပါဘူး။တိုင်းသားစီလုံးညီညွတ်ရေးကိုအကြောင်းပြပြီးနေဇဒေသကိုကြီးစိုးဖို့စစ်တပ်ကကြိုးပမ်းတဲ့အတွက်တိုင်းသားလက်နက်ကင်လှုပ်ရှားမှုတွေလည်းပေါ်ထွက်လာပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်တောင်ပိုင်းတရုတ်မြန်မာနေဇဒေသမှာ1989အထိဘဂဗကွန်မြူနစ်ကနေရာအတော်များများကိုထိန်းချုပ်ခဲ့ပါတယ်။ဒါကြောင့်ဘဂဗတပ်မတော်နဲ့တိုင်းသားလက်နက်ကင်တပ်ဖွဲ့တွေကြားပြန်ဆိုင်မှုနဲ့ပိဋိပက္ခရှိလာတာပါကာကွယ်ရေးအမိခံပြည်သူစစ်ကိုတပ်မတော်ကဖွဲ့စည်းပါတယ်နောက်ပိုင်းမှာကာကွယ်ရေးအဖွဲ့မရှိတော့ပေမဲ့ပြည်သူစစ်ကတော့ဆက်လက်ရပ်တည်နေပါတယ်အထင်ရှားဆုံးဥပမာကတော့ပန်စေးကြော်မြင့်ဦးဆောင်တဲ့ပြည်သူစစ်ဖြစ်ပါတယ
်ခုတ်ခိုင်ကတီခွန်မြတ်ဟာလည်းဝါရင်ပြည်သူစစ်ခေါင်းဆောင်တဦးဖြစ်ပါတယ်မတူနော်ဦးဆောင်တဲ့ကောင်းခါပြည်သူစစ်နဲ့တရုတ်မြင့်လွင်ရဲ့တာမိုညဲပြည်သူစစ်ဟာလည်းခုတ်ခိုင်မှာထင်ရှားပါတယ်မူဆယ်မှာပြည်သူစစ်အဖွဲ့၃ဖွဲ့ရှိပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကပြည်သူစစ်တွေဟာမြောက်ပိုင်းတိုင်းစစ်ဌာနချုပ်ရဲ့ကုကဲမှုအောက်မှာလှုပ်ရှားကြပါတယ်တိုင်းရင်းသားတပ်ဖွဲ့နဲ့စစ်ဆက်ဆွေးနွေးရမှာဒီပြည်သူစစ်တွေကိုစစ်တပ်ကတုံးပါတယ်စီးပွားရေးလုပ်ငန်းရှင်ကလည်းသူတို့အကျိုးစီးပွားကိုကာကွယ်ရမှာဒေသခံပြည်သူစစ်ကိုတုံးပါတယ်စစ်တပ်နဲ့တိုင်းရင်းသားအဖွဲ့တွေပြည်သူစစ်ကအဆင်ပြေအောင်ဆက်ဆံပြီးရည်တည်ကြပါတယ်စစ်တပ်ကလည်းစီမံချက်နဲ့စစ်စင်ရေးတွေအကောင်အထည်ပေါ်ရမှာပြည်သူစစ်ကိုလိုတလိုသုံးပါတယ
်ဒေသခံပြည်သူစစ်နဲ့တပ်မတော်အပေးယူလို့ရင်ရှမ်းပြည်မြောက်ပိုင်းမှာမှုရစ်ဆေးလုပ်ငန်းကြီးထွားလာတာဖြစ်ပါတယ်ကိုတူကိုရရည်တည်တဲ့ပြည်သူစစ်ကြီးစိုးတဲ့နေမြေမှာဘေးမြူနဲ့စိတ်ကြွစေအများအပြားထုတ်လုပ်နေတာပါကောင်းခါပြည်သူစစ်နေမြေမှာမှုရစ်ဆေးဒေါ်လာ10သန်းဘူး2019မှာဖမ်းမိတဲ့သတင်းကိုလူသိများပါတယ်။ငွေရစေးထုတ်လုပ်မှုမှာလက်လွန်ခြေလွန်ဖြစ်လာရင်စစ်တပ်ကအရေးယူလိမ့်ရှိပါတယ်။ငွေရစေးဟာတရားမဝင်တဲ့လုပ်ငန်းဖြစ်တာကြောင့်အချိန်မီ၍အရေးယူခံရဖို့ရှိပါတယ်။ဒါပေမဲ့အရေးမယူသေးသမျှလုတ်ပန်ခွင့်ရနေတဲ့အတွက်စစ်တပ်နဲ့ဒေသခံပြည်သူစစ်ဟာကြာတနာမှနွားချမ်းသာဆိုတဲ့ဆက်ဆံရေးမျိုးနဲ့ရပ်တည်နေကြရပုံရပါတယ်။နားလည်မှုနဲ့စစ်တပ်ကခွင့်ပြုထားသမျှ ပြည်သူစစ်တွေရှင်တန်နေကြရတာတွေ့ရပါတယ
်အပြည့်ရထားတဲ့တရုတ်မြန်မာနယ်စပ်ကတိုင်းရင်းသားတပ်ဖွဲ့တွေနဲ့ဆက်ဆံရမှာစစ်တပ်ဟာဒေသခံပြည်သူစစ်ကိုကြားပွဲစားလို့အသုံးပြုပါတယ်စီးပွားရေးလှုပ်ခွင်လည်းပေးပါတယ်ဒါပေမဲ့အလွန်အကျွံဖြစ်လာတဲ့အခါမှာစစ်တပ်ကအေးအေးယူပြီးမွေးဆေးကိုလူစိုးကိုင်းကထုတ်လုပ်ကြောင်းဝါဒပြန်ပါတယ် AIA တိုင်းရင်းလေးကခွဲထွက်လာတဲ့တပ်ဖွဲ့ဟာစစ်တပ်နဲ့နားလည်မှုယူပြီးကောင်းခါပြည်သူစစ်ကိုဖွဲ့စည်းပါတယ်ဒါပေမဲ့လက်မခံနိုင်တော့ဘူးလို့စစ်တပ်ကယူဆတဲ့အခါမှာကောင်းခါပြည်သူစစ်ရဲ့လက်နက်ပစ္စည်းနဲ့မွေးရဆွေးတွေကို2020မှာသိမ်းယူလိုက်ပါတယ်ဒေသခံပြည်သူစစ်ကိုကြားပွဲစားလုပ်ပြီးစစ်တပ်ကနယ်မြေတည်ငြိမ်ရေးလုပ်ဖို့ကြိုးပမ်းတဲ့ဖြစ်စဉ်မှာပြည်သူစစ်ကလည်းသူ့တပ်ဖွဲ့ရှင်သန်လာအောင်ကြိုးစားပါတယ်ဒီနေရာမှာမွေးရဆဲလုပ်ငန်းကအရေးပါလာတာကောင်းခါပြည်သူစစ်ကတက်သေးပြနေပါတယ်တချို့ဆိုရင်မွေးရဆဲထုတ်လုပ်မှုကိုတစ်ဖက်ကအားပေးပြီးမွေးရဆဲနေနေရေးလုပ်ပြလေရှိပါတယ်စစ်တပ်နဲ့နားလည်မှုယူပြီးလက်နက်ကင်မှုနဲ့မွေးရဆဲထုတ်လုပ်မှုကိုဘဝရည်ရည်အတွက်လောက်ကင်နေတဲ့ပြည်သူစစ်တွေဟာຫນွေဦးတော်လိုင်းရေးမှာပါဝင်လာနိုင်မှုအလားအလာနေကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဥအောင်ကင်စီစဉ်တင်ဆက်တဲ့မြမအရေးသုံးသပ်ချက်ကိုကြားရတာပါဆက်လက်ပြီးကျန်းမာရေးကဏ္ဍကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာကိုဗစ်မျိုးကွဲအိုမီကရွန်မျိုးစိတ်ကွဲသစ် BA4 နဲ့ BA5 အကြောင်းကိုပြောပြထားပါတယ်ကမ္ဘာမှာကူးစက်မှုများလာနေတဲ့ဒီအိုမီကရွန်မျိုးစိတ်ကွဲသစ်တွေကိုမြမနိုင်ငံမှာလည်းပြီးခဲ့တဲ့အပတ်ကစတွေ့လိုက်တဲ့အတွက်အထူးဂရုပြုကာကွယ်သင့်ပြီလို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဘာကြောင့်အခုလိုကာကွယ်ဖို့ကြိုတင်ပြင်ဆင်သင့်ပါသလဲ။ဘယ်လိုကာကွယ်ပြင်ဆင်သင့်ပါသလဲ။ဒီအကြောင်းမြန်မာနိုင်ငံမှာကျန်းမာရေးပညာပေးမှုတွေလုပ်နေတဲ့အထွေထွေယောဂါကူဆရာဝန်ဒေါက်တာရွှေဝါအောင်ကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်။
ဟုတ်ကဲ့ဒေါက်တာရှေဝအောင်ခင်ဗျာကျွန်တော်တို့ဒီကိုဗစ်မျိုးကွဲသစ် Omicron ရဲ့မျိုးစိတ်ကွဲသစ်ပေါ့နော် BA4 နဲ့ BA5 ကပြီးခဲ့တဲ့ဘက်ကမြန်မာနိုင်ငံမှာစပြီးစစ်ဆေးတွေ့ရှိခဲ့တာမို့ဒီအချိန်လေးကဘလို့စိုးရိမ်ရပြီးတော့ဘလို့ကြိုတင်ပြင်ဆင်ကာကွယ်သင့်တာကိုအဓိကပြောမှာမို့အဓိကပါစရှင်းပြခြင်းလဲဆင်မကြီ
းကျမတို့အနေနဲ့ကတော့လေစိုးရိမ်ရတာပေါ့နော်အခုဆိုလို့ရှိရင်သူကအိန္ဒိယနိုင်ငံတွေမှာလည်းအများကြီးထောင်းနဲ့တောင်းနဲ့အများကြီးပြက်လာတယ်သူသဖြင့်ကတော့အလိုအိန္ဒိယပေါ့နော်အိန္ဒိယတို့ထိုင်းတို့စင်ကာပူတို့ပေါ့နော်သူကအရင်တော့ကဗက်ဆင်းထိုးထားပြီးတဲ့လူတွေမှာလည်းပြန်ဖြစ်တယ်ပေါ့နော်သူက immune system ကလည်းလျော့သွားပြီပေါ့နော်3လကနေ6လလောက်ဆိုလို့ရှိရင်တော့တော်တော်လျော့သွားပြီအဲ့ဒီမှာမှာခုနောက်ပိုင်းတဖြည်းဖြည်းနဲ့ဒီကိုဗစ်ရဲ့ variant တွေပေါ့မျိုးကွဲတွေဖြစ်ဖြစ်လာတဲ့ခါမှာယောဂါရဲ့ပြင်းထန်အားကတော့အရင်မများပေမဲ့သူ့ရဲ့ infectivity ဆိုတော့ကူးစက်နိုင်ဆိုတော့အရင်ကိုပို့ပို့ပြီးတော့များတယ်ပေါ့နော်အရင် delta လက်ဆိုလို့ရှိရင်အခု BA.4/5 ကအရင်ကိုများတယ်ဒီ omicron ကလည်းအရင်များတယ်ပြမှာသူ့အတွက်ကိုပို့ပြီးတော့အရင်မြန်တယ်ပေါ့နော် BA.5 ကကြတော့11 changes ပေါ့နော်သူ့ရဲ့ spike protein စိတ်ဓာတ်တစ်ခုပြီးတစ်ခုပြောင်းသွားတဲ့ခါမှာအဓိကသူ့ immune invading ဆိုတော့ antibody တွေထုတ်တဲ့နေရာအဲ့ immune system ကိုသူက shut down လုပ်လိုက်တဲ့သဘောပိတ်ပလိုက်တဲ့သဘောမျိုးဖြစ်တဲ့အကြောင်းမို့သူကပို့ပြီးတော့ကူးစက်နိုင်တယ်ပေါ့နော်အဲ့ဒီပြင်မှာမှာသူက variants အစ်စ်ဖြစ်တဲ့အတွက်ကြောင့်မို့လို့သူ့ရဲ့ infectivity ကတော့အရင်မြန်တဲ့အတွက်ကြောင့်မို့ပို့ပြီးတော့ဆိုးရင်ရတယ်လူတွေအများကြီးဟိုတခါလဲကူးစက်ဖို့အတွက်က chance ကပိုများတယ်ပေါ့နော်ဒီဘက်မှာပြည်အတွက်ကတော့ဆိုးရင်ပို့အများကြီးလာလာရှိတာပေါ့နော
်ဟုတ်ကဲ့ဆရာမအဲ့ဒီတော့အခုတစ်ခါဒီနိုင်ငံတကာအတွေ့အကြုံအရာပေါ့နော်ဒီ BA4 နဲ့ BA5 မျိုးစိတ်တစ်ကဘလို့ပုံကောင်းထောင်ထလာရလဲဆင်မကြီ
းဒီကူးစက်တဲ့အများကြီးဖြစ်လာတဲ့နိုင်ငံတွေပေါ့နော်ဥပမာအမေရိကတို့ဘာလို့ဆိုလို့ရှိရင်အရန်ကို80ရာခိုင်နှုန်းလောက်ဖြစ်နေတာဒီ Omicron variant BA5 ဒီအများကြီးဖြစ်နေတယ်ဘာဖြစ်ဆိုအဲ့ဒါကိုကြည့်လိုက်ချင်းအမေသူကကူးစက်မှုကအရန်မြန်နေဆိုတာကိုသိလာတယ်အဲ့ဒီနိုင်ငံတွေမှာဆိုလို့ရှိရင်ဗက်ဆင်းကလည်းအများကြီးထိုးပြီးသားပဲပေါ့နော်ဒါပေမဲ့သူတို့တွေကဒီ COVID ကာဝေးနည်းလမ်းတွေကိုနည်းနည်းရှော့ချပေးလိုက်ဖွင့်ပေးလိုက်တာလည်းပါတယ်နောက်တစ်ခုက testing ပေါ့နော်စစ်တာတွေကလည်းကြာ သွားတယ်။ကျသွားတဲ့အချိန်မှာလူတွေကနည်းနည်းပေါ့သွားတာတွေပါတယ်။နောက်တစ်ခုကပြင်းပြပေးတဲ့အခါမှာလည်းနောက်ကျရတယ်။နောက်တစ်ခုကတချို့ကကြောက်လဲဒီကိုဗစ်ဗက်ဆင်းထိုးပြီးသွားပြီ။ဒီပမာပြီးမှဆိုလဲအိုမီခရွန်ပေါ့နော်။အကုန်လုံးတော်တော်များများဖြစ်သွားတယ်။လူတိုင်းကကူးသွားပြီဖြစ်တဲ့တကြောင်မလို့သူတို့က herd immunity ဆိုတာဒီ community ထဲမှာအကုန်လုံးကဒီ immune ရသွားပြီးသားလို့ထင်နေပေါ့နော်။အဲ့ဒါမျိုးထင်လိုက်တဲ့အခါမှာပို့ပြီးတော့ဒီ omicron b5 ကအရန်ကိုကူးသွားတယ်ပေါ့နော်အဲ့တော့ကျမတို့ဒီ omicron ဖြစ်ထားတာနဲ့နောက်တစ်ခုက vaccine ထိုးထားတာကလည်း6လလောက်ကျော်သွားပြီဖြစ်တဲ့အတွက်ကြောင့်မလို့ဒီ antibody ကလည်းအရန်ကျလာတဲ့အချိန်မှာဒီလိုလူတွေကလည်းနည်းနည်းဟို open ဖွင့်ပေးလိုက်တဲ့အခါကျတော့ဒီကူးသွားတာတွေကအရန်များသွားတာပေါ့နော်နောက်တစ်ခုကလူစုလူဝေးတွေသွားလိုက်တာအဲ့လိုမျိုးတွေကလည်းအဲ့ဒီအချိန်မှာတို့က mask mandate master pro ကိုတို့က short ချပေးလိုက်တဲ့အခါမှာဒီကကူးစက်တာအရန်မြန်သွားတယ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့ဒီတော့ဒီ BA4 နဲ့ BA5 မျိုးစိတ်တည်းရဲ့အခြေအနေကမြန်မာနိုင်ငံမှာတော့နောက်ဆုံးဘယ်လိုရှိနေလဲဆရာမကြီ
းခုဆိုလို့ရှိရင်သူရဲ့ case ရာလေးတွေ့နေပြီလို့ပြောတယ်ပေါ့နော်အဓိကအဖြစ်ကတော့ဒီနိုင်ငံခြားကနေပြီးတော့မှသူတို့ပြန်လာတဲ့လူတွေစီကနေပြီးတော့မှအဲ့လူကိုစစ်ချင်းအဖြစ်တွေ့လာတာပေါ့နော်အဲ့လင်းမြန်နဲ့ပြန်လာတဲ့လူတိုင်းကိုစစ်လိုက်တယ်ပေါ့နော်ဒါပေမဲ့တခြား border areas ဒါတဲ့နေရာတွေရှိတယ်ပေါ့နော်အဲ့တော့ဒီအိန္ဒိယနဲ့ဆက်တဲ့နေရာတို့ဒီမှာဒီစုဆက်တဲ့နေရာတွေ ਨੇ ဇက်တွေပေါ့နော်အဲ့ဒီနေရာတွေကကြတော့အဲ့လို testing လုပ်ဖို့ကအရန်ခက်တဲ့အတွက်ကြောင့်မလို့အဲ့ဒီနေရာတွေကတော့ PPCC ပေါ့နော်လုပ်ဖို့လည်းလိုတယ်နောက်တစ်ခုကပြည်သူလူထုကိုလည်းအသိပေးဖို့ကိုယ်အသိစိတ်ဓာတ်နဲ့ကိုဘယ်လိုကာကွယ်ရမလဲကိုကိုကိုမဖြစ်အောင်ဘယ်လိုကာကွယ်ရမလဲသူများကိုမကူအောင်ဘယ်လိုလုပ်ရမလဲပေါ့နော်အဲ့ဒီဥစ္စာတွေကိုတကယ်အသိစိတ်ဓာတ်ရအောင်အတွက်ပညာပေးဖို့အများကြီးလိုအပ်တယ
်ဟုတ်ကဲ့ဆရာမအဲ့ဒီတော့မြန်မာနိုင်ငံအတွက်ဒီကာကွယ်ရေးပေါ့နော်ချိုးပြင်ဆင်ဖို့ဘယ်လိုအကြံပြုချင်လဲဆရာမ
ဒီအဓိကကူးစက်တာကတော့ကျမတို့အရင်ကသိထားပြီးတိုင်းဒီ droplets တွေပေါ့နော်ဒီအဲ့ဒီကိုခန္ဓာရဲ့အသက်ရှူလမ်းကြောင်းမှာကူးစက်တာဖြစ်တဲ့အတွက်ကြောင့်မလို့ဒီလမ်းကြောင်းမှာမကူးစက်အောင်ကိုဗစ်တဲ့ကာကွယ်တဲ့နည်းလမ်းတွေကိုလည်းသုံးမှာအဲ့ဒါတွေကအဓိကအရေးကြီးဆုံးပဲပေါ့နော်အဲ့ဒီပြင်မှာ vaccine နဲ့ရတဲ့ antibody တွေကလည်းအဓိကအကာအကွယ်ပေးထားတာပေါ့နော်ဒီ vaccine ထိုးလိုက်တဲ့ကြောင်းမလို့သူ့ရဲ့ရောဂါပြင်းထန်အားတွေဆေးရုံသွားတဲ့အားတွေနောက်အသက်သေးဆုံးမှုတွေအများကြီး short ချနိုင်နေဆိုတာလေဒီကမ္ဘာလုံးတည်ပြီးသားဖြစ်တဲ့အတွက်ကြောင့်မလို့ vaccine တွေကိုလည်းမဖြစ်မနေရရဗက်ဆင်းကိုအမြန်ဆုံးထိုးဖို့အတွက်အကြံပြုချင်ပါတယ
်ဟုတ်ကဲ့ဆရာမဒီနေ့မှာပုံမှန်ကာကွယ်ရေးနဲ့ပတ်သက်လို့ရောအဓိကပါမှာခြင်းတယ်လေဆရာမအ
ဓိကကတော့ mask တတ်တာပေါ့နော်အဓိကလူတွေအများကြီးလည်းကာကွယ်ပေးနိုင်တဲ့အတွက်ကြောင့်မို့အပြင်ကိုသွားရဲပေါ့နော်မဖြစ်မနေအပြင်ကိုသွားရမယ်ဆိုလို့ရှိရင်လူစုလူဝေးများတဲ့နေရာတွေမှာ mask ကိုမဖြစ်မနေတတ်ဖို့ပေါ့နော် social distancing ဆိုတဲ့အနည်းဆုံး6ပေခွာမှာနေဖို့လေပေါ့နော်နောက်တစ်ခုကလေဝင်တွေထွက်ခေါင်းအောင်ပေါ့အဲ့ဒီလူစုလူဝေးရှိတဲ့နေရာတွေဒါမှမဟုတ်လို့ရှိရင်အခန်းတကားတွေဆိုလည်းဖွင့်ထားဖို့ aircon ကားတွေပါတွေစီးပြီးအဲ့လိုမျိုးတွေဆိုလို့ရှိရင်လည်းအဲ့တကားတွေပါတွေဖွင့်ပေးဖို့အခုဆိုလို့ရှိရင်ကျမတို့ကကြောင်းတွေဖွင့်လာပြီဖြစ်တဲ့အတွက်ကြောင့်မလို့ကလေးတွေကလေနှာစီးချောင်းဆိုးဖြစ်တာတွေလည်းအများကြီးဆိုတော့ဒီ flu နဲ့ဒီ covid နဲ့ကကြတော့ခွဲခြားလို့ကလည်းခက်တယ်ပေါ့နော်အဲ့တော့ကလေးတွေအကြောင်းမှာတရားရောက်ဖျားလာပြီဆိုလို့ရှိရင်လည်းအိမ်ကိုပြန်လှုပ်ဖို့နောက်တစ်ခုကအလုပ်မှာဆိုလို့ရှိရင်လည်းတရားရောက်ဖျားပြီဆိုလို့ရှိရင်တို့ကိုအိမ်ကနေအလုပ်လုပ်ပေးဖို့အိမ်မှာပဲနားနေဖို့အတွက်အကြံပြုတယ်ပေါ့နော်ဒီဖျားတာနာတာတွေအဲ့လိုတော်တော်များများလဲဆေးကန်းတွေမှာလည်းတွေ့လာတယ်အိမ်မှာလည်းတွေ့လာတယ်ဆိုတော့အခုဆိုလို့ရှိရင် covid testing kit တွေပေါ့နော်အဲ့ဒါတွေကအလွယ်တကူရှိတဲ့အတွက်ကြောင့်မလို့တကယ်လို့ဆေးရုံဆေးကန်းတွေမှာသွားမစစ်နိုင်တောင်မှကိုယ့်အကိုစစ်လို့ရတယ်ပေါ့နော်တကယ်လို့ covid စစ်ကြည့်လိုက်လို့ positive ဖြစ်ပြီဆိုလို့ရှိရင်နော်ဒီလူဟာဆိုလို့ရှိရင်လုံးဝဒီ covid ကာဝေးနီးလန်းနေနဲ့ကိုယ့်ကိုယ်ကိုလည်းနော်ပြန်လဲကျန်းမာဖို့အတွက်ပြင်ပါမှာသူများတွေအတွက်ကိုယ်ကမကူဖို့အတွက်ကိုကိုယ့်ရဲ့အသိစိတ်ဓာတ်နဲ့လုပ်ဖို့အတွက်ကအခုချိန်မှာအရန်ကိုအရေးကြီးပါတယ
်ဟုတ်ကဲ့ဆရာမကြီးအဲ့ဒီတော့နောက်ဆုံးရောဘာထက်အကြံပြုချင်တယ်လဲဆရာမ
ကျမတို့အခုလောလောဆယ်ရတော့လေ mask ကတော့တော်တော်များများမတက်တလောက်ဖြစ်နေတယ်ပေါ့နော်အတူတစ်ပြင်းရတော့အဲ့လိုအပြင်းနေမှာပေါ့နော်သွားလို့ရှိရင်ကြိလိုက်လို့ရှိရင်ဈေးတွေမှာရောကားပေါ်မှာရထားပေါ်မှာဖျားသွားတယ်လဲဆိုတော့တော်တော်များများ mask တွေမတက်ကြတော့ပေါ့နော်အဲ့ဒါကြောင့်မို့အဓိကဒီ covid အဲ့ omicron ပေါ့နော်သူရ variants အစ်စ်တွေပေါ်လာတဲ့အချိန်မှာရန်ကုန် infection ကမြန်တဲ့အတွက်ကြောင့်မလို့လူတွေအကုန်လုံးကတော့အပြင်းသွားတယ်ဆိုလို့ရှိရင် mask တ်ဖို့တင့်တယ်ပေါ့နော်တကယ်လို့ mask မပအောင်ဆိုလို့ရှိရင်လည်းတွေးတဲ့လူကို mask တ်ဖို့ပညာပေးမယ်ဒါမှမဟုတ်လေ mask တွေဝေးပေးလိုက်မယ်သူတို့တွေကိုပေးမဲ့အစားပေါ့နော်ကုညီပေးလိုက်တာမျိုးတွေနော်အဲ့လိုမျိုးတွေလည်းအများကြီးလှုပ်ဖို့လိုအပ်တယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဗစ်ကယောဂါအိုမီခရွန်ရိုးစိတ်ကွဲသည့် BA4 နဲ့ BA5 အကြောင်းကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျန်းမာရေးကဏ္ဍဖြစ်ပါတယ်အခုတခါအပတ်စဉ်တိုင်းရင်းဒေသကသတင်းတွေကိုစူးစီးတင်ပြတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုကြားရမှာပါ ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာရခိုင်ချင်းနဲ့ကရင်ပြည်နယ်ဘက်ကသတင်းတွေကိုကြားသိကြရမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုတိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားတာပါဗျာ။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသတန်ရင်သားတည်င်းနောက်တွေကနေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှောမြို့နယ်ကတိုက်ပွဲမှာရဲမှူးတယောက်အပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်14ယောက်လက်နက်တွေနဲ့အတူဖမ်းမိထားတယ်လို့ရခိုင်တပ်တော် AA ကသတင်းထုတ်ပြန်ထားပါတယ်။ချင်းပြည်နယ်တောင်ပိုင်းမတူပီမြို့အခြေဆိုင်စစ်ကောင်စီတပ်ကဗိုလ်မှူးတယောက်ကို CDF မတူပီတပ်ဖွဲ့ကရှင်းလင်းတုတ်တင်ခဲ့ပါတယ်။ကရင်အမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO စစ်ဦးစီးချုပ်ဟောင်းဗိုလ်မှူးချုပ်စောနယ်ဒါဗိုလ်များကကော်တူးလေတပ်မတော်ကိုဖွဲ့စည်းလိုက်တဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မောင်တော်မြို့နယ်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာရဲမှူးတယောက်အပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်14ယောက်ကိုလက်နက်တွေနဲ့အတူဖမ်းမိထားတယ်လို့ရခိုင်တပ်တော် AA ကဇူလိုင်လ19ရက်နေ့ကတရင်ထုတ်ပြန်ထားပါတယ်အဲ့ဒီတိုက်ပွဲတွေကတော့ဇူလိုင်လ18ရက်နေ့မနက်ပိုင်းကမောင်တော်မြို့နယ်စကားပင်းရွာနဲ့ဆောင်ပညာရွာနားမှာတစ်ကြိမ်ဝက်ချင်းရွာနဲ့ဒုံကလာရွာနားမှာတစ်ကြိမ်ဖြစ်ပွားခဲ့တာပါခုလိုစစ်ကောင်စီတပ်ကိုတိုက်ခိုက်ရတာကဇူလိုင်လ4ရက်နေ့တုန်းကထိုင်းမြန်မာနယ်စပ်မှာရှိတဲ့ရခိုင်တပ်တော်ရဲ့တပ်စခန်းတစ်ခုကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တာနဲ့ပတ်သက်ပြီးလက်တုံ့ပြန်တဲ့အနေနဲ့တိုက်ခိုက်တာဖြစ်တယ်လို့ AA ပြောခွင့်ရဥခိုင်တုခကသတင်းမီဒီယာတွေကိုပြောဆိုထားပါတယ်
။ချင်းပြည်နယ်တောင်ပိုင်းမတူပီမြို့အခြေဆိုင်ခလာရ140ကဘူမိုးတားနိုင်ဝင်းကိုဇူလိုင်15ရက်နေ့ကရှင်းလင်းတုတ်တင်ခဲ့တယ်လို့ CDF မတူပီတပ်ဖွဲ့ကဇူလိုင်16ရက်နေ့မှာထုတ်ပြန်လိုက်ပါတယ်။ဘူမူသားနိုင်ဝင်းဟာမတူပင်မြို့အခြေဆိုင်တပ်တွင်းက CDM ပြုတ်လုလူသူတွေနဲ့မတူပင်မြို့နယ်အတွင်းပြည်သူ့ကာကွယ်တပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေကိုအထူးစောင့်ကြည့်ဖော်ထုတ်နေသူတဦးဖြစ်ပြီးဇူလိုင်လ15ရက်နေ့ကမြို့ပြင်ကိုမြားခေါ်ကတုတ်တင်ရှင်းလင်းခဲ့တာလို့ CDM မတူပင်ပြန်ကြားရေးတာဝန်ခံကပြောပါတယ်စစ်ပြည်ဟောထုတ်လိုင်းရင်တယောက်လည်းဖြစ်တဲ့ဘူမူသားနိုင်ဝင်းရဲ့တည်င်းပေးမှုကြောင့် CDM လုပ်ဖို့စီစဉ်နေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်9ယောက်တပ်ဖြတ်ခံရပြီး4ယောက်ကထောင်ထဲမှာအကျဉ်းချခံနေရတဲ့အပြင်သူဇွန်လ25ရက်နေ့ကမတူပီမြို့ကအမျိုးသမီးတယောက်ကိုကိုရိုင်းကိုကြတပ်ဖြတ်ခဲ့သူလည်းဖြစ်တယ်လို့စီရဲမတူပီကထုတ်ပြန်ထားပါတယ်ဘူမူသားနိုင်ဝင်အသက်ခံရမှုနဲ့ပတ်သက်ပြီးမတူပီမြို့ကဒိသခန့်ပြည်သူ6ယောက်ကိုစစ်ကောင်စီတပ်ကဖမ်းဆီးလိုက်ပြီး2ယောက်ကိုပြန်လွှတ်ပေးပြီးမဲ့4ယောက်ကိုတော့ဆက်လက်ဖမ်းဆီးထားတယ်လို့ဆိုပါတယ်
မွန်ပြည်နယ်ဘေးလင်းမြို့နယ် KNU ထိန်းချုပ်နယ်မြေထဲရှိထုံးဖို့လေးရွာကနေရက်ပြန်စစ်ဆောင်တွေအတွက်အရေးပေါ်လိုအပ်နေတဲ့စားနပ်ရိက္ခာတွေကိုသွားရောက်လူဒန်းနေတဲ့အလူရှင်အဖွဲ့အစည်းတွေကိုထောက်ခံစာမပါရင်စစ်ကောင်စီတပ်ကတွားခွင့်မပေးဘူးလို့အလူရှင်တွေနဲ့နှီးဆက်သူတွေကဆိုပါတယ်။အဲ့ဒီထောက်ခံစာကိုတော့တထုံမြို့အထွေထွေအုပ်ချုပ်ရေးဦးစီးဌာနထွေအုပ်ရုံးမှစစ်ကောင်စီကတွားယူခိုင်းတာဖြစ်ပြီးထောက်ခံစာမပါရင်ဝင်းပရွာမှာရှိတဲ့အမတ်ကိုချေမြန်တပ်ရင်းစခန်းကတားစီပြီးပစ္စည်းသိမ်းတာမျိုးတွေရှိနေတယ်လို့ပစ္စည်းသွားလူရမှာကြုံခဲ့သူတယောက်ကပြောပါရယ်ဒါအပြင်ထုံးဖို့လေးအပါဝင်အနီးနားမှာရှိတဲ့ရွာတွေကဒေသခံတွေဟာတထုံနဲ့ကြိုက်ကော်မျိုးတွေမှာဆန်နဲ့တခြားစားတောက်ကုန်တွေတောင်းဝယ်ရမှာလဲအဲ့ဒီစစ်တပ်ကအကန့်အသတ်နဲ့ပဲတည်ခိုင်းတယ်လို့ဒေသခံတွေရဲ့ပြောဆိုချက်အရသိရပါရယ်
ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးခရိုင်မှာစေဝါတွေဝယ်ယူဖို့စတင်ခက်ခဲလာနေပါတယ်။ဖဲခုံမူပြဲကလာတဲ့စစ်ဆောင်300ကျော်ရှိတဲ့ပင်လောင်းမြို့မှာအရေးပေါ်စေဝါဝယ်ယူဖို့ခက်ခဲနေတာကြောင့်စစ်ဆောင်တွေရာသီတုပ်ကွေးဖြစ်တင်တာတဲ့ပူဖြစ်ပွားနေတယ်လို့ပင်လောင်းမြို့ခန့်တွေကပြောပါတယ်။ပင်လောင်းမြို့မှာစေးဆိုင်ကြီး6ဆိုင်ရှိပါတယ်။အရင်ကစစ်ဘေးရှောင်တွေကိုအရေးပေါ်ကုသရေးမှာတုံးတဲ့စေဝါတွေရောင်းမပေးဘူး။စစ်ကောင်စီကတားမြစ်ထားပြီးအခုရက်ပိုင်းမှာတော့တခြားစေဝါတွေပါရောင်းချပေးဖို့ကန့်တထားရာကြောင့်အခက်တွေ့နေရတယ်လို့စစ်ဆောင်ကုင္ကြီးအဖွဲ့တွေကပြောပါတယ်ဒါကြောင့်စေဝါတွေလိုအပ်လာရင်မြို့ပေါ်ကအတိတွေစီကိုအကူအညီတောင်းနေရတယ်လို့ဆိုပါတယ်အထူးသဖြင့်စစ်ကောင်စီက BDF ကိုစေဝါကုင္ကြီးမှုဟန်တားချင်တာကြောင့်အခုလိုကန့်တတ်နေတာလို့ဆိုပါတယ်
ရေးမြို့ရေးချောင်းတောင်မြကူးတရားဘော်ကစစ်ကောင်စီရဲ့လုံခြုံရေးကိစ္စခန်းကိုရေးဘလူးအဖွဲ့ကဇူလိုင်16ရက်နေ့မနက်9နာရီလောက်မှာတွားရောက်ပစ်ခတ်ခဲ့ပါတယ်။15မိနစ်အကြာနှစ်ဖက်ပြန်လည်ပစ်ခတ်မှုဖြစ်ပွားခဲ့ပြီးရေးဘလူးအဖွဲ့ကတော့40မမပုံတီးတွဲအပြင် M16 M4 လက်နက်တွေနဲ့ချောင်းတောင်ရွာဘက်ကနေပစ်ခတ်ခဲ့တာလို့ရေးဘလူးအဖွဲ့ကထုတ်ပြန်ထားပါတယ်။ပစ်ခတ်မှုအပြီးမှာတော့တရားကိုတစ်နေ့လုံးပိတ်လိုက်ပြီးရေးချောင်းတဝိုက်ကတငါသေးတွေအပြင်ချောင်းတောင်ရွာသား10ရောက်ထပ်မင်းဲကိုလည်းစစ်တပ်ကဖမ်းဆီးစစ်ဆေးနေတယ်လို့ဒေသခံတွေကပြောပါတယ
်။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ KNU ကရာဒူကနေထုတ်ပယ်ခံလိုက်ရတဲ့ကရင်အမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO စစ်ဦးစီးချုပ်ဟောင်းဗိုလ်မှူးချုပ်စောနေတာပုံများကကော့တူးလီတပ်မတော်ကိုဖွဲ့စည်းလိုက်ကြောင်းဇူလိုင်လ16ရက်နေ့ကထုတ်ပြန်ကြေညာပါတယ်။ဘာကြောင့်အခုလိုမျိုးဖွဲ့စည်းလိုက်တာလဲဆိုတာနဲ့ပတ်သက်ပြီးတော့နန်းဝေဖြိုးစာကစူးစီးတင်ဆက်ပေးထားပါတယ်ရှင်။
ကော့တူးလေတပ်မတော်ကိုဇူလိုင်လ18ရက်နေ့ကဖွဲ့စည်းလိုက်တာဖြစ်ပြီး KNDO အနေနဲ့ရတိလှုပ်ဆောင်ဖို့ခက်ခဲလာတာကြောင့်စစ်အာဏာရှင်ကိုအမြင့်ပြချင်မှုတိုက်ခိုက်ဖို့ရည်ရွယ်ချက်နဲ့အခုလိုပြောင်းလဲဖွဲ့စည်းလိုက်တာဖြစ်တယ်လို့ဗိုလ်မှူးချုပ်စောနေတာပုံများကကရင်ဘာသာနဲ့အခုလိုပြောပါတယ
်။ရဲဟောင်းနဲ့ပေါ့နဲ့ပေါ်လည်းပတ်ပါလေနဲ့တကယ်နဲ့လည်းမတဲတဲ့ဒီကောတဲ့တောက်ကြီးပေါ်တော့ခုနက
ကျွန်တော်ဘာဖြစ်လို့ဖွဲ့စည်းလိုက်လဲဆိုတာလက်ရှိနိုင်ငံရေးအခြေအနေဖြစ်ရှင်းတဲ့အခါမှာခေါင်းဆောင်တို့ရဲ့အခြေအနေအမျိုးမျိုးတွေကြောင့်ရှစ်ဆက်ကျွန်တော်တို့အလုပ်လုပ်ဖို့ကအခက်အခဲဖြစ်တယ်။ဒီနိုင်ငံရေးအခြေအနေကြောင့်ရှစ်ဆက်သွားဖို့လွယ်မှာမဟုတ်ဘူး။တိုက်တဲ့တဲ့ရင်နဲ့ခရိုင်မြို့နယ်တွေကတိုက်တယ်။ရင်းသူကိုပြန်တိုက်တဲ့အခါစီလုံးညီမျိုးမရှိဘူး။ကျွန်တော်ဒီကော်တူလက်အာမေကိုတီထောင်တာကစစ်အာဏာရှင်ကြာရှုံးဖို့တိုက်မှာဖြစ်တယ်။ပြီးတော့လူမျိုးကြီးဝါဒကိုတိုက်ထောက်မှာဖြစ်တယ
်
ဒီလိုဖွဲ့စည်းလိုက်တာကမိခင်အစည်းအယုံနဲ့မိမိလူမျိုးအပေါ်စန့်ကျင်နေတာမဟုတ်ဘူးလို့လည်းပြောပါတယ်။နိုင်ငံရေးကိုပြဿနာဖြစ်ရှင်းနေတဲ့ခေါင်းဆောင်တွေရဲ့လှုပ်ဆောင်မှုကိုအယုံကြည်မရှိတဲ့အပေါ်ပိုကောင်းလောက်အောင်လှုပ်ဆောင်ရတာဖြစ်တယ်လို့ဆက်ပြောပါတယ်
။ဝီဘော့ကအဝယ်နေနေတမင်းလက်တော့ပါသေးပါမိလို့တက်ကပိုဝါပိုဝီတက်ခါ
အချင်းချင်းကွဲပြားဖို့မဟုတ်ပါဘူး။နိုင်ငံလမ်းကြောင်းအတိုင်းသွားတာဘယ်လောက်မှမကျွန်တော်တို့တော်လှန်ရေးကမပြတ်ဘူးရှေ့ဆက်သွားမယ်။ရန်သူကိုတိုက်ခတ်တဲ့အပိုင်းမှာကအကုန်လုံးပူးပေါင်းလို့ရပါမယ
်။
ဒါအပြင်ဆီအနာရှင်ကိုတိုက်ထုတ်ဖို့ရည်ရွယ်ချက်တူတဲ့သက်ဆိုင်ရာ KNU မြို့နယ်အသီးသီးက KNLA တပ်ဖွဲ့တွေနဲ့လည်းပူးပေါင်းလှုပ်ဆောင်နိုင်တယ်လို့ဗိုလ်မှူးချုပ်စောနေတာပုံများကပြောပါတယ်။ဇူလိုင်လ16ရက်နေ့မှာကြာရောက်တဲ့ KNDO နဲ့မှာ KNDO စစ်ဦးစီးချုပ်ဟာဗိုလ်မှူးချုပ်စောရှိလေဖြစ်ကြောင်း KNU ကတရားဝင်ထုတ်ဖော်ခဲ့ပြီးတဲ့နောက်၃ရက်မြောက်နေ့မှာပဲကော့တူးလေတပ်မတော်ကိုဖွက်စီလိုက်ကြောင်းထုတ်ပြန်လာတာဖြစ်ပါတယ်။ကော့တူးလေတပ်မတော်ကိုဖွက်စီလိုက်တာဟာ KNU ဘဟုနဲ့ကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA ဘဟုဌာနချုပ်တို့ကတရားဝင်သိရှိတာမရှိသလို KNU ရဲ့လှုပ်ထုတ်လုပ်နေအရာဖွက်စီထားတာလည်းမဟုတ်ဘူးလို့KNLA ထိပ်ပိုင်းကောင်ဆောင်တယောက်ကအတည်ပြုပြောဆိုလာတာရှိပါတယ်။အခုလိုလက်နက်ကန်အသေးဖွဲ့စည်းလိုက်တဲ့အပေါ်အဖွဲ့အစည်းအတွင်းကအကွဲပြဲတွေဖြစ်လာမှာကိုကရင်လူထုတွေနဲ့တော်လှန်ရေးအင်အားစုတွေကစိုးရိမ်နေကြသလိုအဖွဲ့တိကိုထောက်ခံသူတွေနဲ့လက်မခံသူတွေကလည်းမှတ်ချက်အမျိုးမျိုးပြောဆိုနေတာတွေရှိနေပါတယ်။
ချင်းပြည်နယ်ဖလန်းမြို့ကနေဟာခါမြို့ကိုခြိတက်သွားတဲ့စစ်ကောင်စီတပ်နဲ့ချင်းပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ဇူလိုင်လ10ရက်နေ့ကစပြီးတော့လမ်းတလျှောက်မှာနေစဉ်ရက်ဆက်တိုက်ပွဲတွေဖြစ်ပွားခဲ့ကြပြီးစစ်တပ်ဘက်ကအယောက်60ကျော်သေဆုံးမှုရှိခဲ့တယ်လို့ချင်းအမျိုးသားတပ်ဦး CNF ကဇူလိုင်လ18ရက်နေ့မှာထုတ်ပြန်ပါတယ်။အကြောင်းဆုံးကိုတော့ကိုရော့ဘက်ကစူးစီးတင်ဆက်ထားပါရရှင်။
ဇူလိုင်လ10ရက်နေ့ကနေဇူလိုင်လ16ရက်နေ့ထိနှစ်ဖက်ကြားလမ်းခေးတလျှောက်မှာတိုက်ပွဲတွေဖြစ်ပွားခဲ့ရမှာတော့စစ်ကောင်စီဘက်ကအယောက်60ကျော်ကြာဆုံးခဲ့တယ်လို့ချင်းမျိုးသားတပ်မတော် CNFCNA ပြောရေးဆိုခွင့်ရှိသူစလိုက်ထက်နေကပြောပါတယ
်သူတို့ဖက်ကတော့60လောက်ဆိုတာထက်60ကျော်လာအဲ့ဒါတကယ်ခွန်ဆန်းပါကျွန်တော်တို့ဖက်ကတော့10ရောက်ပေါ့10ရောက်တော့တိုင်ငံကတကယ်ပဲအထိခိုက်ကတော့သူတို့အတိုင်ရတော့မများပါဘူး3လောက်ပဲနည်းနည်းများတာပေါ့
ဟာခါမျိုးဘက်ကိုခြေတက်လာတဲ့စစ်ကား29စီးနဲ့အင်အား200လောက်ပါဝင်တဲ့စစ်ကောင်စီရဲ့စစ်ကြောင်းကိုချင်းမျိုးသားတပ်မတော် CNA နဲ့ချင်းဒေသကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကလမ်းခရီးတစ်လျှောက်မှာတိုက်ခိုက်ခဲ့တာပါ။ဖလန်ဟာခါကြား9ရက်ကြာတိုက်ပွဲအတွင်းမှာချင်းပူးပေါင်းကာကွယ်ရေးတပ်ဖွဲ့ဘက်ကလည်းရဲဘော်2ယောက်ကြာဆုံးခဲ့တယ်လို့ CNF ကဆိုပါတယ်။စစ်ကောင်စီတပ်ဖွဲ့နဲ့ချင်းဒေသကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ဟာဖလန်ဟာခါလမ်းမပေါ်ကဒန်းရွန်တောင်ကန်ဇာဒေါက်တာချွန်ကျုံကြီးရွာကြမှာတိုက်ပွဲပေါင်းအနည်းဆုံး၈ကြိမ်လောက်ဖြစ်ပွားခဲ့ပြီးချင်းပူပေါင်းကာကွယ်ရေးတပ်ဖွဲ့ဘက်ကတိုက်မိုင်းဒုံးတွေနဲ့လည်းတိုက်ခိုက်ခဲ့ကြတယ်လို့ဇလိုက်ထက်နေကဆက်ပြောပါတယ
်။သူတို့လာနေကြလမ်းဒါတော့ကျွန်တော်တို့ဖြစ်ကတော့နေရကနေအဲ့ဒါလို့အင်အားဖြည့်ပြီးတော့ကျွန်တော်တို့ရတဲ့နေရကနေအလုံးကြောက်ကြပုံစံနဲ့နေရတိုင်းနေရယူပြီးတော့လှုပ်တာပြီးတော့သူတို့ကရွာထဲဝင်ပြီးဆိုရင်တော့ဒီချင်းကြီးကသူတို့အင်ဒါရွာထဲမှာတော့မဖြစ်ဘူးဆိုတာသူတို့ကအဲ့ဒါလို့တွေ့ထားတယ်အဲ့ဒါနဲ့ကျွန်တော်တို့မြေရှုပ်ကြီးသားရွာကိုကျွန်တော်တို့ကဝင်ပြီးတော့ဖြတ်တိုက်တာရှိတာပေါ့နော်ဖြတ်တိုက်တာရှိတယ်ပြီးတော့ကျွန်တော်တို့ drone နဲ့ဟိုခြားတယ်ပြီးတော့တိုက်မိုင်းတွေနဲ့သုံးတယ်ဆိုတော့တိုက်မိုင်းနဲ့ဖြီးတော့သူတို့ကအဲ့ဒါဖြစ်ခိုက်မှုတော့ပုံများရပုံများတာပေါ့
ဖလန်းမြို့နဲ့ဟာခါမြို့ဟာမိုင်40လောက်တာကွာဝေးပြီးမဲ့စစ်ကောင်စီရင်တန်းဟာချင်းကကွေတပ်ဖွဲ့တွေရဲ့ကြားဖြတ်တိုက်ခိုက်မှုကြောင့်လမ်းခရီးမှာ10ရက်လောက်ခရီးနှင်ခဲ့ရပြီးဇူလိုင်18ရက်နေ့ကျမှဟာခါမြို့ကိုရောက်ရှိခဲ့ကြတာလို့သိရပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါ
ရခိုင်ပြည်နယ်မောင်တော်မြို့နယ်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာရဲမှူးတပ်အပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်14ယောက်ကိုလက်နက်တွေနဲ့အတူဖမ်းဆီးမိတယ်လို့ရခိုင်တပ်တော်အေအေကဇူလိုင်လ19ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။မတူပီမြို့အခြေစိုက်တပ်တွင်းက CDM ပြုတ်လုလိုသူတွေနဲ့မတူပီမြို့နယ်အတွင်းပြည်သူ့ကာကွယ်တပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေကိုအထူးစောင့်ကြည့်ထုတ်ဖော်နေတဲ့ခလာရတက်လေးတုံညာကဘုံမူတန်းနိုင်ဝင်းကိုတုတ်တင်ရှင်းလင်းခဲ့တယ်လို့ CDF မတူပီပြန်ကြားရေးတာဝန်ခံကပြောပါတယ်
တော်ရရှင်တွေအခုနားဆင်ကြားရတာကတော့နေဆက်ဒေတာကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအာမီပါ။
တိုင်းရင်းသတင်းလွှာအစီအစဉ်ကိုကြားရတာဖြစ်ပါတယ်။ VOA American အသံကတောက်ကြနေမနခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ပွေပန်းညင်းနဲ့အချံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းလဲဆိုရင်အီးမေးလ်လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါခင်ဗျာ
။ American သမ္မတဂျိုးဘိုက်တန် COVID-19 ကူးစက်ခံထားကြောင်းဒါပေမဲ့လည်းရောဂါသိပ်ပြီးမပြင်းထန်ကြောင်း American သမ္မတအင်ဗျူရိုကဂျာတာပရင်းနေမှာကြီးညာချက်ထုတ်ပါတယ်။ကိုဗစ်ကောက်ွယ်ဆေးအပြည့်အဝထိုးထားပြီးနောက်ထပ်အပြည့်ကောက်ွယ်ဆေးနှစ်ချိန်ထိုးထားပြီးသားဖြစ်တဲ့အသက်89နှစ်အရွယ်သမ္မတဘိုက်တန်ဟာကုသဆေးဖက်စလိုဗစ်ဆေးကိုစတင်တောက်သုံးနေပြီးသမ္မတရုံးခန်းကိုမသုံးဘဲအင်ဂျီရောကနေအလုတ်လုံနေချောင်းအင်ဂျီရောရဲ့ပြန်ကြားရေးတာဝန်ခံကခြေညာချက်မှာပြောဆိုထားပါတယ်ရုရှားတပ်တွေကဒုံးဘေ့စ်ဒေသကိုကျော်လွန်ပြီးယူကရိန်းဒုတိယအကြီးဆုံးမြို့ပါဝင်မြို့ကြီးအတော်များများကိုတာဝေးပစ်လက်နက်တွေနဲ့ပစ်ခတ်ခဲ့တဲ့အတွက်အရက်သားတချို့တည်ကြည်ဒဏ်ရာရခဲ့ကြောင်းယူကရိန်းတာဝန်ရှိသူတွေကကြားသာပရင်းနေမှာပြောပါတယ်။အခုလိုတိုက်ခိုက်မှုဟာရုရှားအနေနဲ့ဒွန်းနက်စ်နဲ့လူဟန်စ်ဒေသတွေတင်မကပဲယူကရိန်းရဲ့တခြားဒေသတွေကိုပါတိုးချဲ့တိုက်ခိုက်သွားမယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဘရော့ကပြောဆိုပြီးနောက်တနေ့မှာအခုလိုတိုက်ခိုက်တာဖြစ်ပါတယ်။ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ခါခိမြို့ကိုပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ဈေးတစ်ခုအပါအဝင်နေရာတချို့ထိမှန်ပြီး3ဦးသေဆုံး23ဦးဒဏ်ရာရတယ်လို့ပြည်내အုပ်ချုပ်ရေးမှူးအိုလက်ဆိုင်နက်ဂူဘော့ကပြောပါတယ်။သေဆုံးတဲ့အထက်မှာကလေးငယ်တဦးလည်းပါဝင်ပါတယ်ရှင်။ယူကရိန်းနိုင်ငံထွက်နှံစားသီးနှံတွေပင်လယ်နက်ကတဆင့်ပြပတင်ပို့မှုပြန်လည်စတင်ရေးသဘောတူညီချက်ကိုယူကရိန်း၊ရုရှား၊တူရကီနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်တို့တောက်ချာနေမှာလက်မှတ်ရေးထိုးမဲ့အကြောင်းတူရကီသမ္မတရုံးကကြာသာပတင်းနေမှာပြောဆိုထားပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးဟာပြီးခဲ့တဲ့နှစ်ပြည်တွင်းပြည်ပဖျားမျိုးစုံကြောင့်ကျဆင်းသွားခဲ့တဲ့အခြေအနေကနေပြန်လည်နလန်ထူဖို့နှောက်နှေးနေတဲ့အကြောင်းကမ္ဘာ့ဘဏ်ကကြာသာပတင်းနဲ့ထုတ်ပြန်တဲ့မြန်မာစီးပွားရေးစောင့်ကြည့်လေ့လာမှုအစီရင်ခံစာမှာဖော်ပြထားပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တင်ကြီးကပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရဲမွန်ဖြစ်ပြီးအတန်လွတ်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကော့ခ်နဲ့ဇူဘဲအက်တာရဲ့တို့ဖြစ်ကြပါတယ်။ဒ ဒီမနက် VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးတာပါ။တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ။
This program has come to you from the Voice of America, Washington. Welcome to the Voice of America in Burmese.
Mingla manakin phit ja ba.